Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်မေလ18ရက်နေ့တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလံမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကေတထိုက်ပါ
ကျမဧသနာကြပါရှင်။အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကို IS Islamic စစ်သေးကြွတွေလက်ထက်ကနေအစိုးရဘက်ကတိုက်ပေးတဲ့တပ်ဖွဲ့တွေပြန်သိမ်းပိုက်နိုင်ဖို့အဲ့ဘက်ကိုဦးတည်ပြီးတော့ခြေတက်နေကြပါတယ်။ကိုရီးယားကျွမ်းကျွယ်လုံခြုံရေးနဲ့အမေရိကန်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးကတောင်ကိုရီးယားသမ္မတနဲ့ဆိုးမြို့တော်မှာတွေ့ဆုံခဲ့ပါတယ်။ဒီလိုနိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုဒီညပိုင်းပြောပြပေးဖို့ရှိပါတယ်မသိငယ်
။ကောင်းပါပြီရှင်။ဒေတာရင်းမှာရောနိုင်ငံတကာမှာပါအတော်လေးစိုးရိမ်မကင်ဖြစ်နေကြတဲ့လှေစည်းပြေဒုက္ခသည်တွေထဲမှာမြန်မာနိုင်ငံသားတွေအများစုပါရှိသလားဆိုတာကိုသတင်းနဲ့အပြီးမှာအရင်ဆုံးတင်ပြပေးမှာပ
ါ။မော်တော်တွေမှာတွေ့တယ်၊တပ်ပုံတွေမှာတွေ့တယ်။အဲ့ဒီမှာအမျိုးသမီးတွေဝတ်စားတဲ့အဝတ်အစားကိုကြည့်လို့ရှိရင်ကျွန်တော်တန်းကြောနိုင်ပါလေ။အဲ့ဒါကျွန်တော်ရခိုင်ပြည်နယ်ကပဲ
။လွတ်တော်မှာဥရွှေမောင်မှာရှင်မကြခင်မှာအပြည့်အစုံကိုတင်ပြပေးပါမယ်။ဒီနောက်မှာတော့ရွေးကောက်ပွဲချုပ်ကာလအရေးသမ္မတဦးသိန်းစိန်နဲ့နိုင်ငံရေးပါတီတွေဘာရီများဆွေးနွေးခဲ့ကြတယ်လေဆိုတာနဲ့မြန်မာနိုင်ငံရေးထိပ်သီးတွေရဲ့6ပွင့်ဆိုင်ဆွေးနွေးပွဲအလားအလာတို့ကိုလည်းတင်ပြပေးဖို့ရှိပါတယ်။နောက်ပိုင်းမှာတော့စီးပွားရေးဘလော့ဂါတွေပြောသမျှသက်တမ်းရောက်သတင်းလှနဲ့သူယုံကြည်ရာတို့ကိုလည်းနားဆင်ကြရပါမယ်ရှင်။ဒါတွေမတိုင်ခင်ခုတော့ထိပ်တန်းရောက်သတင်းတွေကိုမတ်အေးတန်နာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးကြပါအောင်ရှင
်။အီရန်နိုင်ငံအမ်ဘာပြည်နယ်ရဲ့မြို့တော်ရာမာဒီကို IS Islamic စစ်သွေးကြွတွေလက်ထဲကနေပြီးတော့အစိုးရဘက်ကနေတိုက်ပေးတဲ့တပ်ဖွဲ့တွေပြန်ပြီးတော့သိမ်းပိုက်နိုင်မယ်လို့ခိုင်ခိုင်မာမာယုံကြည်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတင်းနယ်လာနေမှာပဲပြောသွားပါတယ်။အီရန်အစိုးရဘက်ကလုံနိုင်တဲ့အခွင့်အရေးတွေရှိတယ်။အခြေအနေဟာလာမယ့်ရက်ပိုင်းတွေအတွင်းမှာပြန်ပြီးတော့ပြောင်းသွားစေရလိမ့်မယ်လို့သူယုံကြည်ကြောင်းစစ်သွေးကြွတွေကရာမာဒီမြို့ကိုသိမ်းထားပြီလို့ပြောပြီးတော့နောက်နေမှာပဲ Mr. Kerry ပြောသွားတာဖြစ်ပါတယ်။ဘက်ထရီမြို့တော်နဲ့125ကီလိုမီတာကွာဝေးတဲ့ရာမာဒီမြို့မှာ၃ရက်ရှိလာပြီဖြစ်တဲ့တိုက်ပွဲတွေအတွင်းလူပေါင်း900သေဆုံးခဲ့ရပြီလို့ဒေသနာရာရှိတွေကပြောပါတယ်။အီရန်ဝန်ကြီးချုပ်ဟိုင်ဒါအယ်အဘာဒီကတော့ပြည်သူစစ်တပ်ဖွဲ့တွေရာမာဒီမြို့ကိုစုဝေးပြီးတော့ချီတက်ကြဖို့တိုက်တွန်းထားပါတယ်။အရင်တပင်းဘက်ကစပြီးတော့အမေရိကန်ကနေစဉ်လေကြောင်းတိုက်ခိုက်မှုတွေပြစ်မှတ်ထားလှုပ်ဆောင်နေတဲ့အဲ့ဒေသကိုပြည်သူစစ်တွေတင်းနှလာနေမှာထပ်ပြီးတော့ရောက်ရှိလာတယ်လို့သိရပါတယ်။အမပြင်းနဲ့အုတ်ချုပ်ရည်မှုရဲ့ပြောရေးဆိုခွင့်ရှိသူပါဝင်တခြားသူတွေကတော့အစိုးရအစ်သားတွေမျိုးကနေထွက်ပြေးကုန်တယ်လို့ပြောကြပါရရှင်
။ယမန်နိုင်ငံမှာလူသားချင်းစာနာမှုအကူအညီပေးဖို့၅ရက်ကြာတိုက်ခိုက်မှုရထားခြင်းကြောင့်လွန်သွားပြီးနောက်ဆော်ဒီဥဆောင်တဲ့ညမောင်းတပ်တွေဟာရှီယာသဘုံတွေအပေါ်လေကြောင်းတိုက်ခိုက်မှုတွေပြန်လည်စတင်နေပါပြီ။တနင်္ဂနွေနေ့နောက်ပိုင်းကအပြည့်ရဆိုင်ထားမှုသတ်မှတ်တာကုန်ဆုံးသွားပြီးတဲ့နောက်ယမန်နိုင်ငံတောင်ပိုင်းစိတ်ကမ်းမြို့ဖြစ်တဲ့အေဒီမာရှိတဲ့သဘုံတွေရဲ့စခန်းတွေကိုညမောင်းတပ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့တာပါ။တနင်္ဂနွေနေ့စောပိုင်းတုန်းကတော့ယမန်နိုင်ငံကြီးခေါင်းဆောင်တွေဟာဆော်ဒီအာရေဗျနိုင်ငံမြို့တော်ရီယတ်မှာတွေ့ဆုံပြီးတော့လက်ရှိဖြစ်နေတဲ့ပဋိပက္ခပြင်ရင်အတွက်ညှိနှိုင်းထားတဲ့သဘောတူညီမှုကိုဆွေးနွေးခဲ့ကြပါတယ်။ဟူသီသဘုံတွေဘက်ကတော့ကိုယ်စားလှယ်တဦးတယောက်မှတက်ရောက်ခြင်းမရှိခဲ့ပါဘူးခင်ဗျာ။
တောင်ဆူဒန်နိုင်ငံရဲ့မြောက်ပိုင်းပြည်နယ်နှစ်ခုမှာဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေနဲ့အစိုးရနဲ့သဘုံတွေအကြောင်းမှာမနစ်ကလက်မဲ့ရေးထိုးခဲ့တဲ့အပြစ်ခတ်ရက်စဲရေးသဘောတူညီမှုကိုအကြိမ်ကြိမ်ဖောက်ပြက်ခဲ့တဲ့အပေါ်မှာကုလသမဂ္ဂလုံခြုံရေးကောင်စီကအရှုံးချသွားပါတယ်။ Unity ပြည်နယ်မှာအစိုးရတပ်တွေရဲ့ထိုးစစ်ကြောင့်အကြမ်းဖက်တိုက်ခိုက်မှုတွေကြေကြေပြင်းပြင်းဖြစ်ပေါ်နေပြီးတော့လူပေါင်းတသိန်းဟာအိုးအိမ်ဆုံးခွာထွက်ပြေးကြရပါတယ်။အဲ့ဒီဒေသကအရက်သားတွေအတွက်ကူညီဖြန့်ဖြူးမှုတွေရပ်ထားရတယ်လို့တနင်္ဂနွေနေ့ညပိုင်းမှာထုတ်ပြန်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ကြေညာချက်မှာပြောထားပါတယ်။သဘုံတွေအထက်ပိုင်းနိုင်မြင့်ပြည်နယ်ကမလကပြည်ကိုမြို့ကိုဝင်ပြီးတိုက်ခဲ့တာကိုလည်း UNSC ကအပြစ်တင်ထားပါတယ်ရှင်
။ American ရှေ့ဘက်ခြမ်း Boston, New York နဲ့ Washington မြို့တော်တို့ကြားပြေးဆွဲနေတဲ့Amtrak ရထားခီးစဉ်တွေကိုဒီကနေ့တနင်္လာနေ့စောစောမှာပဲပြန်စတင်လိုက်ပါပြီ။လွန်ခဲ့တဲ့ပတ်က Philadelphia မြို့နားမှာရထားလမ်းကျော်တိမ်မောက်မှုဖြစ်သွားပြီးကတည်းကအခုမှပထမဆုံးအကြိမ်ခီးအပြစ်ပြန်ပြေးဆွဲတာဖြစ်ပါတယ်။လူ10ဦးသေဆုံးပြီးလူ100ကျော်ဒဏ်ရာရခဲ့တဲ့ပြီးခဲ့တဲ့အင်္ဂါညရထားလမ်းကျော်မှုဖြစ်ခဲ့ပြီးတဲ့နောက်ရထားခီးစဉ်တွေပြန်ပြေးဆွဲနိုင်အောင် Amtrak လုပ်သားတွေနေ့ညမပြတ်လုပ်ကိုင်နေကြပါတယ်လို့ရထားဌာနအကြီးအကဲ Joseph Boatman ကပြောပါတယ်။အခင်းဖြစ်ပေါ်တဲ့နေရာနားမှာအမြန်နှုံးထိန်ချုပ်တဲ့စနစ်ကိုတိုးချက်အသုံးပြုဖို့ပြည်ထောင်စုစီးကြပ်ရေးအရာရှိတွေက Amtrak ကိုညွှန်ကြားထားပါတယ်။အဲ့နေရာရောက်တဲ့အခါယထာကတိတ်မြင်မြန်ခုံမောင်းနေတဲ့ဆိုရင်ယထာမောင်းသူကိုသတိအရင်ပေးပြီးတကယ်လို့မှယထာကအရှိန်မလျှော့ဘူးဆိုရင် ဘရိတ်အလိုလျောက်အုပ်ပေးမဲ့စနစ်ကိုအဲ့ဒီနောက်မှာတက်ဆင်ထားမှာဖြစ်ပါတယ်ခင်ဗျာ
VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ပြည်ဝင်အမေရိကန်တန်ကနေဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်။ကိုရီးယားကျွမ်းကျယ်လုံခြုံရေးနဲ့အမေရိကန်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားသမ္မတပက်ဂေဟွန်းနိုင်ငံသားရေးဝန်ကြီးယွန်ပျွန်ဆယ်ရိုနဲ့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်အနေနဲ့နှစ်ဖက်ဆွေးနွေးပွဲကျင်းပရေးအစပြုလှုံ့ဆော်နိုင်အောင်လို့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့ဘာမှလုပ်ပုံမရဘူးလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကယ်ရီကပူရဲသတင်းစာရှင်းလင်းပွဲမှာပြောသွားပြီးတော့မြောက်ကိုရီးယားအပေါ်မှာ PR တိုးပေးမှရမယ်လို့ဆိုပါတယ်။ဒီဒုံးချင်တဲ့နျူကလ িয়ার စမ်းသပ်မှုတွေကြောင့်လဲကုလသမဂ္ဂကမြောက်ကိုရီးယားကိုအကြီးအကျယ် PR ပေးနေတာပါ။မစ္စတာကယ်ရီကတော့မြောက်ကိုရီးယားအနေနဲ့အခုလိုမျိုးလူအခွင့်အရေးတွေကိုဆက်လက်ပြီးတော့ချိုးဖောက်နေမယ်ဆိုရင်အပြည်ပြည်ဆိုင်ရာပြစ်မှုဆိုင်ရာခုံရုံးကိုတိုင်ကြားခံရနိုင်တယ်လို့ပြောပါတယ်။မစ္စတာကယ်ရီဟာတနင်္ဂနွေနေ့တုန်းကလည်းတရုတ်သမ္မတရှီဂျင်းပင်နဲ့ဘေကျင်းမြို့တော်မှာတွေ့ဆုံခဲ့ပြီးတော့ကိုရီးယားကျွမ်းကျယ်မှာနျူကလ িয়ার လက်နက်ဖျက်သိမ်းရေးနောက်ပြီးမြောက်ကိုရီးယားပေါ်ဆက်ပြီးတော့ PR ပေးဖို့တွေကိုဆွေးနွေးခဲ့ကြပါတယ်ရှင်
။မြန်မာဆိုရထိပ်ပိုင်းတော်ရှိသူတွေဟာအိန္ဒိယနိုင်ငံတွေပါဝင်နိုင်ငံပေါင်း40ကျော်ကတန်တမာနေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးတော့ဒေသတွေမှာတိုးလာနေတဲ့ရိုဟင်ဂျာပြဿနာနဲ့ပတ်သက်ပြီးသူတို့ရဲ့ရည်ရည်ချက်ကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံရေးစင်တာမှာပြုလုပ်တဲ့ဒီဆွေးနွေးပွဲမှာမလေးရှား၊အင်ဒိုနီးရှား၊ထိုင်း၊အိန္ဒိယ၊တရုတ်နဲ့စင်ကာပူနိုင်ငံတွေကတန်တမာနေအပြင်ကုလသမဂ္ဂနဲ့တခြားကိုယ်စားလှယ် 82 ဦးလည်းတက်ရောက်ခဲ့တာပါ။မြန်မာသမ္မတရဲ့ပြောခွင့်ရပုဂ္ဂိုလ်ပြည်ညာရေးဝန်ကြီးဦးရထွတ်ကတော့နိုင်ငံတကာအဆိုင်အဝါရဲ့စိုးရိမ်မှုကိုနားလည်ကြောင်းဒါပေမဲ့တချို့ဒုက္ခသည်တွေကမြန်မာနိုင်ငံကလို့ပြောပြီးတချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံကလို့ပြောကြောင်းဒါကြောင့်ဒီဒုက္ခသည်တွေဟာမြန်မာနိုင်ငံကအမှန်တကယ်ဟုတ်မဟုတ်ဆိုတာကိုစစ်ဆေးဖို့လိုပြီးတော့မြန်မာနိုင်ငံကဖြစ်တယ်ဆိုတာအထောက်အထားပြနိုင်ရင်တော့မြန်မာစိုးရအနေနဲ့အဲ့ဒီလူတွေကိုပြန်ခေါ်သွားဖို့အသင့်ရှိတယ်လို့ပြောလိုက်ပါတယ်။ဒီပြဿနာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံပေါ်ပြစ်တင်နေတာတွေကိုလည်းမြန်မာစိုးရဘက်ကလက်မခံပဲအခုလနောက်ပိုင်းမှာကျင်းပထိုင်းနိုင်ငံမှာကျင်းပမယ်ဒေတာတွဲဆွေးနွေးပွဲကိုတက်ရောက်မယ်မတက်ရောက်ဘူးဆိုတာလည်းမသေးကြသေးပဲဖြစ်နေပါတယ်။တစ်ဆက်တည်းမှာပဲမလေးရှား၊ထိုင်းနဲ့အင်ဒိုနီးရှားနိုင်ငံသားဝင်ကြီးတွေဟာလက်မဲ့ဗုဒ္ဓဦးနဲ့ကြာရင်ကွာလာလမ်ပေါ်မှာတွေ့ဆုံပြီးတော့လူမောင်းခိုးကူးမှုပြဿနာတိုက်ဖျက်ဖို့နည်းလမ်းတွေကိုဆွေးနွေးသွားမှာဖြစ်တယ်လို့မလေးရှားကဒီကနေ့တင်လာနေမှာပြောဆိုလိုက်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံမှာအစိုးရရဲ့စဘာဝယ်ယူရေးအစီအစဉ်တွေဒေါ်လာတန်းထောင်ပေါင်းများစွာကိုကင်တွယ်ပုံမှားယွင်းခဲ့မှုနဲ့ပတ်သက်လို့ဝင်ကြီးချုပ်ဟောင်းရင်လတ်ရှင်တော်ဝက်ကိုမေလ19ရက်နေ့အင်္ဂါနေ့မှာစပြီးတော့တရားစီရင်မှာဖြစ်ပါတယ်တကယ်လို့အပြည့်ရှိကြောင်းတရားရုံးကဆုံးဖြတ်ရင်တော့ထောင်နဲ့ဆယ်နှစ်ချခံရနိုင်တဲ့ရာဇဝတ်ကြောင်းဆိုင်ရာဒီတရားစွဲဆိုမှုကိုစီရင်ပေးဖို့ထိုင်းတရားရုံးချုပ်ကမက်လာမှာပဲလက်ခံလိုက်တာဖြစ်ပါတယ်အင်္ဂါနေ့မနေ့ပြန်မှာစတင်ပြီးအမှုကြားနာမှာပါထိုင်းစစ်တပ်ကကြောတော့နောက်ခံပေးထားတဲ့အလွတ်တော်ကစံစဘာကိစ္စနဲ့ပတ်သက်လို့မစ်ရင်လက်ကိုအခရီးလိုက်စားမှုနဲ့အပြည့်ရှိချောင်းဇန်နဝါရီလမှာဆုံးဖြတ်ခဲ့လို့သူ့ကိုနိုင်ငံရေးလုပ်ခွင့်၅နှစ်ပေးထားပါတယ်မစ်ရင်လက်ကတော့အစွဲချက်တွေအလုံးကိုညှင်းဆို့ထားတာပါဇန်နဝါရီကိုလယ်သမားတွေစီကနေပြီးတော့ပေါက်ဈေးထက်ပိုပေးပြီးတော့ဝယ်ယူခဲ့တာကိုလည်းကာကွယ်ပြောဆိုပြီးတော့အခုစွဲချက်တွေကနိုင်ငံရေးရည်ရွယ်ချက်နဲ့ပြုလုပ်တာဖြစ်တယ်လို့ပြောပါတယ်ဝင်ကြီးချုပ်တာဝန်ယူခဲ့စဉ်တခြားကျွန်မအရိုးသားဆုံးနဲ့လှုပ်ဆောင်စရာရှိတဲ့တာဝန်ကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီခြေပြောင်းအောင်လှုပ်ဆောင်ခဲ့ပါတယ်လို့မစ်ရှင်လက်ကသူ့ရဲ့ Facebook စာမျက်နှာမှာပြောထားပါတယ်။သူ့ကိုထောက်ခံသူတွေကလည်းဒါဟာအထူးသဖြင့်သူ့ကိုဖြစ်သူဖြုတ်ချခံဝင်ကြီးချုပ်ဟောင်းတိုက်စင်ရှင်တော်ဝက်အပါအဝင်သူတို့ရဲ့ဩဇာကြီးရဲ့နိုင်ငံရေးမိသားစုရဲ့အရှိန်အဟောင်းကိုဖယ်ရှားရှင်းလင်းဖို့ဘရင်ကိုတစ်ဆာခံတဲ့သူတွေနောက်ဆုံးလှုပ်ဆောင်ချက်ဖြစ်တယ်လို့ရှုမြင်ပါတယ်ရှင်။
Texas ပြည်နယ်အလဲပိုင်းမှာရှိတဲ့နာမည်ကြီးစားတောက်ဆိုင်တစ်ခုမှာပြိုင်ဘက်မော်တော်ဆိုင်ကယ်ဂိုင်းအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်မှုကြောင့်စိုက်ကယ်မောင်းသူ9ဦးသေဆုံးပြီးတော့18ဦးဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရကတနင်္ဂနွေနေ့မှာပြောလိုက်ပါတယ် I-35 အဝေးပြေးလမ်းမကြီးအနီးလူသွားလူလာများတဲ့ဝါကူးမြို့က ဈေးဆိုင်တန်းတွေရှိရမှာနေ့လယ်စာထွက်စားသူတွေနဲ့စီကားနေတဲ့အချိန်ဒီလိုမျိုးအကြမ်းဖက်ပစ်ခတ်မှုဖြစ်ခဲ့တာပါပစ်ခတ်မှုဖြစ်တဲ့ Twin Peak စားတောက်ဆိုင်ထဲမှာလူ၈ယောက်သေဆုံးပြီးတော့နောက်တစ်ယောက်ကတော့ဆေးရုံမှာဆုံးသွားတာဖြစ်တယ်လို့ဝါကိုရဲတပ်ဖွဲ့ကပြောပါတယ်သူတို့အားလုံးဟာဆိုင်ကဲခိုင်းတွေကဖြစ်ပြီးတော့ဆေးရုံကိုခေါ်ဆောင်သွားတဲ့ဒဏ်ရာရသူတွေထဲမှာတော့ဒါနဲ့အထုခံရသူတနက်ဒဏ်ရာရတဲ့သူတွေပါဝင်တယ်လို့ရဲကပြောပါတယ်အဲ့ဒီစားတောက်ဆိုင်မှာဆိုင်ကဲခိုင်းအဖွဲ့၅ခုတည်းမနေစုဝေးပြီးတော့သူတို့အဖွဲ့တွေမကြာခဏဆိုသလိုပြဿနာတွေဖြစ်လေရှိတဲ့နေရာနှစ်ခုမှာအပိုင်စားနယ်မြေတမတ်မှုတွေနဲ့လူသစ်စုဆောင်တဲ့ကိစ္စတွေကိုပြောဆိုခဲ့ကြတာပါအဲ့နောက်အင်သာထဲမှာပြဿနာဆဖြစ်ခဲ့ပြီးတဲ့နောက်စားတောက်ဆိုင်ထဲမှာရံပွဲပြန်ပြီးအချင်းချင်းဓာတ်နဲ့ထိုးတနက်နဲ့ပြစ်ခတ်တဲ့အထိဖြစ်ခဲ့ရတာလို့ရဲကပြောပါတယ်ခင်ဗျာ Direct from Washington The
Voice of America ထိုင်တန်းရောက်သတင်းတွေကိုမအေးတန်တာကျော်နဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါရှင်။အခုကတော့သတင်းဆောင်မတွေကိုထုတ်လွှင့်ပေးမှာပါ။ပင်လယ်ပြင်ကိုဆက်လေတွေနဲ့ဖြတ်တန်းထွက်ပြေးပြီးဒေသရင်းနိုင်ငံတွေကိုရောက်လာကြတဲ့သူတွေထဲမှာမြန်မာနိုင်ငံသားတွေပါတယ်ဆိုရင်ပြန်ခေါ်ဖို့အသင့်ရှိတဲ့အကြောင်းမြန်မာအစိုးရကပြောပါတယ်။မြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေအများစုအပါအဝင်လေစီးပြေးဒုက္ခသည်တွေနဲ့ပတ်သက်လို့ဖြေရှင်းဖို့မြန်မာအစိုးရကတာဝန်ယူမှုမရှိဘူးလို့ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲအခုလိုအစိုးရတာဝန်ရှိသူတွေရဲ့ပြောဆိုချက်ထွက်ပေါ်လာတာပါအသေးစိတ်ကိုမတ်စုမွန်ကပြောပြပေးပါမယ်ရှင
်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရေချောင်းကနေတဆင့်ထွက်ပြေးပြီးတော့မလေးရှား၊အင်ဒိုနီးရှား၊ထိုင်းစတဲ့နိုင်ငံတွေကိုရောက်လာနေသူတွေပင်လယ်ထဲမှာမျောနေတဲ့သူတွေနဲ့ပတ်သက်လို့ဒေသရင်းနိုင်ငံတွေဆွေးနွေးဖို့ပြင်ဆင်နေချိန်မှာပဲမြန်မာအစိုးရဘက်ကလည်းသူ့ရဲ့ရည်တည်ချက်ကိုပြောဆိုလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံကရောက်လာသူတွေပါတယ်လို့အများကပြောနေတယ်လို့ခိုင်လုံတဲ့အထောက်အထားရှိတယ်ဆိုရင်တော့အစိုးရအနေနဲ့တိုင်းပြည်ကိုပြန်ခေါ်ဖို့အသင့်ရှိတယ်လို့ဒီကနေ့ရန်ကုန်မြို့ကတန်တမန်တွေနဲ့တွေ့ဆုံပွဲအတွင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကပြောကြားလိုက်တာပါ
။ Understanding these are the concerns.About the international community on the people in the sea and the people some people arriving to the some of the ASEAN member countries
ပင်လယ်ပြင်ကိုဖြတ်သန်းပြီးအာဆီယံဖွဲ့ဝင်နိုင်ငံတချို့ကိုရောက်လာကြတဲ့လူတချို့နဲ့ပတ်သက်လို့နိုင်ငံတကာအသိုင်းအဝိုင်းကစိုးရိမ်ပူပန်နေတယ်လို့ကျွန်တော်တို့နားလည်ထားပါတယ်ဒီထက်ကတချို့သူတွေကသူတို့ကမြန်မာနိုင်ငံကလာတယ်လို့ပြောကြတယ်လို့တချို့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတယ်လို့ပြောကြပါတယ်ကျွန်တော်တို့ရဲ့ရည်ရည်ချက်ကအင်တာနက်မှာရှင်းပါတယ်အရင်ဆုံးကတော့ဒီလူတွေကဘယ်သူတွေလဲဆိုတာကိုခွဲခြားစစ်ဆေးပြီးဆုံးဖြတ်သွားမှာဖြစ်ပါတယ်သူတို့တွေကမြန်မာနိုင်ငံကလာတဲ့လူတွေဖြစ်တဲ့လုံလောက်တဲ့ထောက်ထားတွေလည်းပြသနိုင်နေဆိုရင်တော့မြန်မာနိုင်ငံနေနဲ့ကုတန်းပြည်ကလူတွေကိုပြန်ခေါ်ဖို့အသင့်ရှိပါတယ်။ဒါမျိုးတွေကိုလည်းကျွန်တော်တို့အင်ဒိုနီးရှားနဲ့မလေးရှားမှာလုပ်ခဲ့ပူးပါတယ
်။ဒေသရင်းတာဝန်ရှိတဲ့သူတွေနဲ့ဒုက္ခသည်အရေးဆောင်ရွက်နေသူတွေကတော့မကြသေးခင်လတွေအတွင်ထိုင်းနိုင်ငံမလေးရှားနိုင်ငံနဲ့အင်ဒိုနီးရှားနိုင်ငံတွေစီဆက်လွေတွေနဲ့ရောက်လာကြတဲ့ဒုက္ခသည်တွေမြန်မာနိုင်ငံကမွတ်စလင်ရိုဟင်ဂျာတွေလည်းအများအပြားပါဝင်တယ်လို့ပြောဆိုထားကြတာပါ။ရခိုင်ပြည်နယ်ဘူးသီးတောင်အမတ်ဦးရွှေမောင်းကလည်းလှေစီးပြေဒုက္ခတဲ့အများစုဟာမြန်မာနိုင်ငံကဖြစ်တယ်ဆိုတာသိကြတယ်လို့သုံးသပ်ပါတယ်
။အဲသူတို့ကျွန်တော်တို့ဒီစစ်တွေတော့နော်ဘူးသီးတောင်တို့မောင်းတော်တို့အဲ့ရနေလောက်ပြီးတော့မှသူတို့ရဲ့ဟိုအဆက်တွေကနေတဆင်းပေါ့နော်။အဲအဲ့ဒီမောင်းတော်တောင်ပိုင်းကနေပေါ့အထူးသဖြင့်အဲပြီးတော့စစ်တွေဘက်ကနေလည်းသူတို့ကပင်လေတွေကိုတွားပြီးမှအဲ့ဒီဟိုဘက်ကကျွန်တော်တို့ဒီပြည်ပဆိုင်ရာဒီရေပိုင်နေပေါ့နော် International Water တဲ့မှာပဲသူတို့ကအော်အဲ့လိုမျိုးလူပေါင်းကိုကိုင်းရင်သင်းပေါ်တွေရက်နေတာဟုတ်အဲ့ဒီမှာသူတို့တွားကြတယ်ဆိုတော့အဲ့ရတဲ့ပတ်သက်ပြီးတော့အန်ကက်သဘောထားကိုပြောရရင်အဲ့လိုထွက်ခွာသွားတဲ့လူကအများစုကမြန်မာနိုင်ငံကလူတွေဖြစ်တယ်အစ်မပြောရလဲဆိုတော့အန်ကက်လည်းအားလုံးကိုမမြင်နိုင်မဲ့အကုန်လုံးလေးလာတုံးပြလို့ရပါတယ်ကျွန်တော်တို့မော်တော်တွေမှာတွေ့တယ်တပ်ပုံတွေမှာတွေ့တယ်အဲ့ဒီမှာအမျိုးသမီးတွေဝတ်စားတဲ့အဝတ်အစားကိုကြည့်လို့ရှိရင်ကျွန်တော်တန်းကြောနိုင်ပါတယ်အဲ့ဒါကျွန်တော်ရခိုင်ပြည်နယ်ကပဲအဲ့တော့ဘင်္ဂလားဒေ့ရှ်နိုင်ငံကနေတော့မှအမျိုးသမီးကလေးတွေမတော်ဘူးသူတို့စီကအမျိုးသားတွေပဲအလုပ်လုပ်ဖို့ပြသွားကြတာဆိုတော့အလုပ်လုပ်ဖို့သွားတဲ့လူကနော်ပတ်စံသွားရှာမဲ့လူကမိန်းမနဲ့ကလေးကိုမခေါ်ပါဘူးအမျိုးသမီးနဲ့ကလေးတွေကိုခေါ်တဲ့လူကကျတော့မြန်မာနိုင်ငံအတွင်းမှာရှိတယ်သူကလည်းနော်ခုလူတွေအားလုံးကြားနေတဲ့အတိုင်းပဲအကြောင်းကြောက်ကြရတဲ့မျိုးစုံပြီးတော့အဲ့ဒါကြောင့်သူတို့ကအဲကောင်းတဲ့နေရာသူတို့မစိတ်ပါဘူးလေကောင်းတယ်လို့ထင်တဲ့နေရာကိုသူတို့သွားဖို့ကြိုးစားတာ
ဆက်လီပေါ်မှာအစူးလိုက်အပြုံလိုက်လိုက်ပါလာသူတွေတဲ့အမျိုးသမီးတွေနဲ့လူမမဲ့ကလေးငယ်တွေပါပါဝင်နေလို့လူသားချင်းစာနာမှုအနေနဲ့အသက်ကယ်ကြဖို့အရေးနိုင်ငံတကာအနေနဲ့ရောအာဆီယံနိုင်ငံတွေအနေနဲ့ပါဒေသတွေမှာဒီပြဿနာကိုအရေးတကြီးပူးပေါင်းဖြေရှင်းကြဖို့ကိုလည်းကုလသမဂ္ဂကလည်းတိုက်တွန်းထားပါတယ်အင်ဒိုနီးရှားသမ္မတဟောင်းဆူဇီလိုဘန်ဘန်ယိုဟိုယိုနိုကလည်းလှေစည်းပြေးနေသူတွေရဲ့အရေးမြန်မာနိုင်ငံအနေနဲ့ခေါင်းဆောင်မနေသင့်ဘူးလို့ Twitter internet လူမှုကွန်ရက်မှာတင်းဝင်နေနေကပဲဖော်ပြခဲ့ပါတယ်။ရန်ကုန်မြို့ကမြန်မာညီညွတ်ရေးစင်တာတာဝန်ရှိသူတဦးကတော့ဒီကနေ့တန်တမန်နေနဲ့တွေ့ဆုံရမှာနိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေကရှင်းလင်းပြောကြားခဲ့တယ်လို့ပြောပါတယ်
။ဘုတ် people ပေါ့ပေါ့နော်။ဒီကဲမှာရှေးပေါ်မှာနေနေရဲ့လူတွေကိစ္စပေါ့။အဲ့ဒါနဲ့ပတ်သက်ပြီးတော့ဟိုတချို့သတင်းတွေမှာမြန်မာနိုင်ငံကပါဝင်ပတ်သက်ဖို့ဟောပေါ့မလူချင်ဘူးဆိုတဲ့ဟာ negative ထွက်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့အစိုးရဘက်ကနေပြန်ရှင်းပြတယ
်။အရှိတောင်အရှနိုင်ငံတွေကကမ်းခြေတွေစီကိုဆက်လက်ကြီးတွေနဲ့ဆက်ရောက်လာနေတဲ့ထောင်ချီတဲ့လှေစည်းပြေဒုက္ခတွေရဲ့အရေးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံဘက်ကတာဝန်ရှိတဲ့သူတွေအစ်စ်မြင့်တွေ့ဆုံဆွေးနွေးပြီးတော့ဝိုင်းဝန်းဖြေရှင်းအဖြေရှာနိုင်မှုအတွက်ကြိုးပမ်းနေချိန်မှာပဲမြန်မာအစိုးရဘက်ကတော့ဒီဒုက္ခတွေဟာမြန်မာနိုင်ငံဘက်ကလာရောက်သူတွေလို့ပြောဆိုနေတဲ့အပေါ်ညှင်းဆန်တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းပေါ်မှာလည်းဆန့်ကျင်ကန့်ကွက်နေတာဖြစ်ပါတယ်ရှင
်မဆုမုံပြောပြပေးခဲ့တာပါတော်ရရှင်များရှင်မြန်မာနိုင်ငံမှာဒီနှစ်နောင်ပိုင်းကျင်းပမဲ့ရွေးကောက်ပွဲမတိုင်မီတနိုင်ငံလုံးအတိုက်အခါနဲ့နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့နိုင်ငံရေးပါတီတွေဝိုင်းဝန်းအားပေးကူညီကြဖို့သမ္မတဦးသိန်းစိန်ကတိုက်တွန်းလိုက်ပါတယ်။ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲလွန်ကာလတိုင်းပြည်မှာနိုင်ငံရေးတည်ငြိမ်မှုရစေရေးလက်နက်ကိုင်ပြည်ပခါတွေအဆုံးသတ်ရေးကိစ္စတွေကိုလည်းပံ့ပိုးကူညီကြဖို့ဒီကနေ့ရန်ကုန်မြို့မှာနိုင်ငံရေးပါတီကကိုယ်စားလှယ်ပေါင်း100ကျော်နဲ့တွေ့ဆုံရမှာသမ္မတကပြောကြားခဲ့တာပါ။အပြည့်အစုံကိုတော့ကိုမိုးစောကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့နိုင်ငံတော်သမ္မတနဲ့နိုင်ငံရေးပါတီကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးပွဲကိုတနင်္လာနေ့ညနေ၄နာရီမှာရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာကျင်းပခဲ့တာဖြစ်ပြီးဒီတွေ့ဆုံပွဲမှာအစိုးရအဖွဲ့ကပြည်ထောင်စုဝန်ကြီးတွေပါဝင်တက်ရောက်ခဲ့တယ်လို့နိုင်ငံရေးပါတီ52ပါတီကကိုယ်စားလှယ်130ကျော်ပါဝင်တက်ရောက်ခဲ့ကြပါတယ်ဆွေးနွေးပွဲအဖွဲ့မိန်ခွန်းမှာနိုင်ငံတော်သမ္မတဦးသိန်းစိန်ကပါဝင်သင့်သူတွေအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲတရက်ကိုရွေးကောက်ပွဲမတိုင်မီစတင်နိုင်ဖို့နဲ့ဒီနိုင်ငံရေးဆွေးနွေးပွဲမှာဖေဖော်ဝါရီပြည်ထောင်စုတည်ဆောက်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးတွေဆွေးနွေးနိုင်မှာဖြစ်ကြောင်းထည့်သွင်းပြောဆိုပါတယ်
ကျွန်တော်တို့အနေနဲ့ကနိုင်ငံရေးဆွေးနွေးပွဲလာမယ့်ရွေးကောက်ပွဲများမတိုင်မီမှာအစပြုထားလို့ဒီနိုင်ငံရေးဆွေးနွေးပွဲများကလည်းပြဆိုင်ကျွန်တော်တို့ရည်မှန်းတဲ့ပြည်ထောင်စုကိုကျွန်တော်တို့ပုံဖော်ဖို့တယ်ဖွဲ့စည်းပုံပြေလောက်ဖို့ရည်ပြည်စည်းအပေါင်းကိစ္စရရများစွာအားလုံးရဲ့ကိုစားပြုမှုသဘောတူညီမှုတွေနဲ့ပြည်စည်းပွားရမှာဖြစ်ပါတယ်အားလုံးပါဝင်မဲ့နိုင်ငံရေးဆွေးနွေးပွဲတွေဖြစ်အောင်ကြိုးပမ်းနေတဲ့အတွက်ဖွဲ့စည်းပုံပြေလောက်ဖို့ရည်ပြည်စည်းရမယ်အချက်တွေမှာလည်းအခက်အခဲမရှိနိုင်ဘူးလို့ကျွန်တော်အနေနဲ့ယူဆနေပါတယ်
တစ်စက်ထဲမှာပဲငြိမ်းချမ်းရေးဖြစ်စဉ်နဲ့နိုင်ငံရေးဆွေးနွေးပွဲတွေအချိန်မီစတင်နိုင်ဖို့အတွက်နိုင်ငံရေးပါတီတွေကပူးပေါင်းဆောင်ရွက်ဖို့ကိုလည်းတိုက်တွန်းပြောကြားခဲ့ပါတယ်။တိုင်းသာလက်နက်ကိုင်အဖွဲ့တွေဘက်ကအစဉ်သင့်ဖြစ်ပြီးဆိုရင်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်ကိုလက်မှတ်ရေးထိုးဖို့အတွက်အစိုးရဘက်ကအစဉ်သင့်ရှိနေကြောင်းကိုလည်းထပ်မံပြောကြားခဲ့ပါတယ်။ရွေးကောက်ပွဲတိုင်မီဂျာကာလာမှာနိုင်ငံရေးတည်ငြိမ်မှုရရှိဖို့အတွက်လည်းနိုင်ငံတော်သမ္မတကအခုလိုတိုက်တွန်းပါတယ
်။ရွေးကောက်ပွဲကာလာမှာနိုင်ငံအင်အားစုပြည်သူတွေရဲ့နှုတ်လင်းချက်တွေမြန်မာလာတဲ့တဲ့ဘက်ကလက်တွေ့ကြတဲ့ရန်နယ်တွေဖြစ်ပေါ်နေရုပ်ောက်ဘဝမတိုင်မီဂျာကာလာနိုင်ငံကြီးတည်နေဖို့အဲ့ဒီကမှတဆင်ပန်ရှင်းလုံးလာမြောက်တော်တဲ့ရုပ်ောက်ဘဝများကျင်းပနိုင်ပြည်သူဆန္ဒတွေကိုထင်ရတဲ့ရလဒ်တွေကနေအစိုးရတည်တရားဖွဲ့စည်းနိုင်ပြီးဒီမိုကရေစီအကြောင်းကိုဆိုရဲပမိုင်းမှန်ခလဲ့ကြောင်းအားလုံးကိုလက်တွေ့ပြီးအောင်မြင်စွာကျော်ဖြတ်ဖို့ကြိုးပမ်းကြပါတိုက်တွန်းပြောကြားကြပါ
နိုင်ငံရေးပါတီတွေဘက်ကပြန်လည်တင်ပြဆွေးနွေးရမှာတော့ဖွဲ့စည်းပုံပြင်ဆင်ရေးလာမယ့်ရွေးကောက်ပွဲနဲ့လေယာဉ်မြေကိစ္စတွေဖြေရှင်းပေးရေးကိုတင်ပြခဲ့ကြပါတယ်။ရှမ်းတိုင်းရင်းသားများဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးဆိုင်အိမ်ပေါင်းကတော့ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်နိုင်သေးခင်မှာပြည်နယ်နဲ့တိုင်းဒေသကြီးတွေမှာဗဟိုချုပ်ကိုင်မှုတွေကိုလျှော့ချဖို့အတွက်တင်ပြပါတယ်။
ကျွန
်
တော
်
တို့အခြေခံဥပဒေကလည်းရေးဆွဲဖို့ပါပဲ။ဒီဆဲလာတော့ဘက်မှာလည်းပြည်ပြတ်နိုင်မှာဟုတ်တဲ့တည်းကဟုတ်။ဒီဂျုံတော့မှာကျွန်တော်တို့တိုင်းဒေသကြီးနဲ့ဒီနယ်အစိုးရတွေမှာဘို့ချုပ်ကံရှော့ချနိုင်လို့သမရရဲ့လမ်းညွှန်မှုနဲ့လူပေးဖို့ကျွန်တော်တို့မိတ္တရက်ခံတိုက်တွန်းလိုပါတယ်ကျွန်တော်ကြီးက
တိုင်းသာစီလုံးညီညွတ်ရေးပါတီရဲ့ဘိုးကော်မတီဝင်ဦးဟန်ရွှေကတော့အောင်မြင်တဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်အချက်၄ချက်ပါဝင်ဖို့လိုအပ်မယ်လို့တင်ပြပါတယ်နိုင်ငံတော်သမ္မတကနိုင်ငံရေးပါတီကခေါင်းဆောင်တွေနဲ့တွေ့ဆုံပွဲမှာဖက်ဒရယ်ရေးနဲ့ဖွဲ့စည်းပုံပြင်ဆင်ရေးကိုထည့်သွင်းဆွေးနွေးနေချိန်မှာပြည်ထောင်စုလွှတ်တော်မှဖွဲ့စည်းပုံပြင်ဆင်ရေးအတွက်ဆောင်ရွက်နေတာတွေရှိပါတယ်ပ ပြီးခဲ့တဲ့လွှတ်တော်အစည်းအဝေးကာလကလက်ရှိကျင်းပနေတဲ့လွှတ်တော်မှာဖွဲ့စည်းပုံပြင်ဆင်ရေးကိုတင်ပြဆွေးနွေးပြီးမေလအတွင်းမှာလူထုဆန္ဒခံယူပွဲကျင်းပဖို့ရည်မှန်းထားတာဖြစ်ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကရွေးကောက်ပွဲကျင်းပတဲ့နှစ်မှာလူထုဆန္ဒခံယူပွဲကျင်းပမယ်ဆိုရင်ကော်မရှင်အတွက်အခက်အခဲရှိနိုင်ကြောင်းလွှတ်တော်ရုံးကိုစာပေးပို့ထားပါတယ
်။ကိုမိုးစော်ပါရှင်။မြန်မာနိုင်ငံရဲ့လောကကထိတ်တန့်ခေါင်းဆောင်တွေရဲ့6ပွင့်ဆိုင်ဆွေးနွေးပွဲတွေမကြာခင်မှာပြန်လည်ကျင်းပနိုင်ဖို့မျှော်လင့်ရတဲ့အကြောင်းဆွေးနွေးပွဲမှာပါဝင်တဲ့တိုင်းရင်းသားကိုယ်စားလှယ်တအုပ်ကပြောပါတယ်။ဆွေးနွေးပွဲတွေပြုလုပ်ဖို့တိုက်တွန်းထားတဲ့လွှတ်တော်ကဒီသတင်းပတ်ကုံလွှတ်တော်ခေတ္တရန်နာထားတဲ့ကာလအတွင်းကျင်းပဖြစ်နိုင်အောင်လဲစ조사နေတယ်လို့အမျိုးသားလွှတ်တော်ကိုယ်စားလှယ်တိုင်းရင်းသားနိုင်ငံရေးခေါင်းဆောင်တအုပ်ဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ်။မတ်စုမွန်ကပြောပြပေးပါမယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေး2015ရွေးကောက်ပွဲနဲ့ရွေးကောက်ပွဲအလွန်ကာလကိစ္စတွေအပါအဝင်မြန်မာနိုင်ငံရဲ့ပြည်ထနာတွေကိုအဓိကထားဆွေးနွေးကြတဲ့ခေါင်းဆောင်6ဦးရဲ့ဧပြီလမှာပထမဦးဆုံးကြိမ်တွေ့ဆုံကြိမ်အတွင်းမှာထပ်မံဆွေးနွေးဖို့သဘောတူထားတဲ့အတိုင်းမကြာခင်နောက်တစ်ကြိမ်တွေ့ဖို့စီစဉ်နေကြတာဖြစ်ပါတယ်။ပြီးခဲ့တဲ့မေလ17ရက်နေ့တနင်္လာနေ့ကပြန်လည်စတင်ခဲ့တဲ့လွှတ်တော်တွင်ဆွေးနွေးမှုတွေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွေးနွေးကြဖို့ရှိပေမဲ့2008အခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်လို့လွှတ်တော်အစိုးရတက်မတော်တိုင်းရင်းသားကိုယ်စားလှယ်နဲ့ဒေါအောင်ဆန်းစုကြည်တို့ရဲ့6ပွင့်ဆိုင်ဆွေးနွေးမှုကရလဒ်တွေအပေါ်မှာလွှတ်တော်ကိုယ်စားလှယ်တွေဘက်ကဆောင်ဆိုင်နေခဲ့ကြတာဖြစ်ပါတယ်။မေလ22ရက်နေ့မှာပြန်လည်ရန်နာပွဲရှိတဲ့လွှတ်တော်နားရက်တွေအတွင်း6ပွင့်ဆိုင်ဆွေးနွေးမှုတွေဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်း6ပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ခဲ့သူတဦးဖြစ်တဲ့ဒေါက်တာအေးမောင်က VOA မြန်မာပိုင်းကိုပြောပါတယ်
။ကျွန်တော်တို့ကခေတ္တပါလီမန်နားရက်ကာလလေးမှာ6ပွင့်ဆိုင်များဖြစ်လာလို့လို့လည်းကျွန်တော်တို့ကတော့ညှိနှိုင်းပါတယ်ချက်ပွင့်ဆိုင်မဖြစ်တဲ့ပါလီမန်ပြည်စည်းပုံပြင်ဆင်ရေးဆိုတဲ့အင်မတန်ခက်ခဲတဲ့နေဒီမှာကပ်ပွဲမတိုင်ခင်ကာလမတည်ငြိမ်မှုဖြစ်မှာကိုစိုးရိမ်မှုအင်မတန်ကြီးမားတယ်လို့ကျွန်တော်တို့ကသုံးသပ်ပါတယ်အဲဒါကြောင့်ကျေးကပ်ပွဲမတိုင်ခင်ကာလလေးမှာမြန်မာနိုင်ငံရဲ့နိုင်ငံရေးခင်းကျင်းတဲ့တွေ့သဟဇတာဖြစ်ရေးအပေါ်ဝင်နိုင်ငံရေးတည်ငြိမ်မှုရှိအောင်ကျွန်တော်တို့ဓာမင်းပါလီမန်ဒီအချင်းဒီလိုလား6ရက်နေ့မှာပြန်ဖွင့်လိုက်တဲ့ကိုရှိတဲ့ပါလီမန်အတွင်းမှာမှတ်တယ်ပြည်စည်းပုံပြင်ဆင်ရေးနဲ့ပတ်သက်တဲ့ဥပဒေကြမ်းကိုဆင်ွေညှိနှိုင်းနိုင်အောင်ဒီကြားထဲမှာ6ပွင့်ဆိုင်ပြည်သူရေးဤလိုအပ်မှုနဲ့စိတ်စိတ်လေးနဲ့အချိန်များများပြည်ပြီးကမှရလဒ်တစ်ခုထွက်နိုင်အောင်ဆောင်ရွက်နိုင်မယ်ဆိုတဲ့ပြည်ရင်းချက်လေးနဲ့ကျွန်တော်စောင့်နေတယ်ဆိုတဲ့သဘောကိုပြင်ပြနေပါ
တယ်ဒီ6ပွင့်ဆိုင်ဆွေးနွေးမှုကနေရရှိလာမယ့်2008အခြေခံဥပဒေပြင်ဆင်ရေးရလဒ်တွေကိုလည်းလာမယ့်73ချိန်မြောက်ဆွေးနွေးပွဲတွေမှာမှဖွဲ့စည်းပုံပြင်ဆင်ရေးအပိသက်ဆွေးနွေးနိုင်ခြင်းရှိတယ်လို့လည်းအမျိုးသားလွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဒေါက်တာအေးမောင်ကပြောပါတယ
်73ချိန်မြောက်ပါလီမန်စခြင်းဒီဘုံလန်တို့ရဲ့အခြေခံဥပဒေနဲ့ပတ်သက်တဲ့ပြင်ဆင်တဲ့ဥပဒေကြမ်းတစ်ခုကိုဆွေးနွေးနိုင်အောင်ဆိုတဲ့ဥပဒေချက်မှလွှဲ၍တခြားကိစ္စမရှိနိုင်ပါဘူးအဲဒီဥပဒေချက်ကအဓိကဖြစ်ပုံများပါတယ်အဲ့ဒါကြောင့်2015ခုရဲ့ဇူလိုင်လ6ရက်နေ့မှာပြန်ကျင်းပနိုင်ဖို့ရှိတဲ့73ကြိမ်မြောက်ပုံမှန်ဆီဝေးပုံမှန်ပါလီမန်ဆီဝေးမတိုင်ခင်ကျွန်တော်တို့ဒီ20မိနစ်မေကစပြီးလို့ရှိလို့ရှိရင်တလ9နီးမှလောက်ရှိပါတယ်။အဲ့ဒီကာလမှာ6ပွင့်ဆိုင်တွစ်ဆုံမှုဤခုနကျွန်တော်ပြောတဲ့အတိုင်းပါပဲ။ရလကောင်ပြဖို့အတွက်အချိန်ကိုစစ်စစ်လေးနဲ့ခရီးရောက်ရောက်ဆွေးနွေးတိုင်းမှာစုမှတ်တာလည်းလာမယ့်73ကြိမ်မြောက်ပုံမှန်ဆီဝေးမှာကျွန်တော်တို့ကပြည်စည်းပုံပြင်ဆင်ရေးဆိုတဲ့လမ်းကြောင်းကိုရှောက်လမ်းပိုင်းမှာဖြစ်လို့အင်မတန်ရေးကြီးပါတယ်
။အာဏာရပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးလှဆွေကလည်း2008အခြေခံဥပဒေပြင်ဆင်ရေးမှာအဓိကကျတဲ့436ပုံမှာကိုကျော်လွန်နိုင်တဲ့ပြင်ဆင်ရေးအတွက်တော့လွှတ်တော်တွင်အလားအလာမမြင်ဘူးလို့ဆိုပေမဲ့2015ရွေးကောက်ပွဲမတိုင်ခင်မှာတော့ဖွဲ့စည်းပုံပြင်ရေးလွှတ်တော်တက်မတော်နဲ့အစိုးရတို့ဘက်ကအတိုင်းအတာတစ်ခုထိပြင်ဆင်မှုတွေလှုံ့ဆော်နိုင်ခြင်းရှိပါတယ်လို့သုံးသပ်ပါတယ်။
ဒီ36ကလွတ်တဲ့ဟာတွေတော့2015ရွေးကောက်ပွဲမတိုင်ခင်မှာအများဆုံးပြီးလာလိမ့်မယ်လို့ကျွန်တော်လုံးဝယုံကြည်တယ်။ဘာကြောင့်ဆိုတော့ဓာတ်တို့ခြေအုပ်တွေကိုပြင်ပေးတယ်လေဆိုတော့နာမည်လည်းလိုသေးတာဟုတ်ဗျ။အဲ့ဒါကြောင့်436နဲ့လွတ်တဲ့436ကနည်းနည်းခက်တယ်။ဟိုအများကြီးလေ process ကတစ်နှစ်လောက်ယူရမယ်။ဘာကြောင့်436ကလွတ်တဲ့ဟာတွေတော့နည်းနည်းခက်တဲ့အဲအစိုးရကလွတ်တော့တတ်မတော့အကုန်လုံးကဝိုင်းဝန်းပြီးတော့အဲလုံးလိမ့်မလို့ကျွန်တော်ထင်တယ်ဒါမှငါတို့လည်းကျောင်းတွေကိုပြင်ပေးတာပဲလေဆိုတော့စကားလုံးတစ်ခုတော့ရသွားတာပေါ့ဗျာဟုတ်ဘူးလား
ပြီးခဲ့တဲ့2015ခုနှစ်ဧပြီလ10ရက်နေ့တုန်းကနိုင်ငံတော်သမ္မတဦးသိန်းစိန်တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင် ပြည်သူ့လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းအမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တိုင်းရင်းသားလွတ်တော်ကိုယ်စားလှယ်ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်တို့ပါဝင်ခဲ့တဲ့6ပွင့်ဆိုင်ဆွေးနွေးပွဲကိုနေပြည်တော်သမ္မတအိမ်တော်ဝင်းအတွင်မှာကျင်းပခဲ့တာဖြစ်ပါတယ်။နောက်တစ်ကြိမ်ဆွေးနွေးပွဲဒီအတွက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပြည်တွင်းငြိမ်းချမ်းရေးအပါအဝင်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတွေကျင်းပနိုင်မှုနဲ့ရွေးကောက်ပွဲလွန်ကာလတည်ငြိမ်အေးချမ်းရေးကိစ္စတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးဖို့သဘောတူညီခဲ့ကြတယ်လို့ပြန်ကြားရေးဝန်ကြီးက6ပွင့်ဆိုင်ဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်
။မဆုမွန်ပြောပြပေးခဲ့တာပါ။မြန်မာနိုင်ငံရဲ့စီးပွားရေးမှာအနှုတ်လက္ခဏာတချို့တွေ့မြင်ခဲ့ရပေမဲ့ပြီးခဲ့တဲ့နှစ်အတွင်းတိုးတက်မှုတွေရှိခဲ့တယ်လို့ကုလသမဂ္ဂအာရှပစိဖိတ်စီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင်အဖွဲ့ရဲ့အစိုးရခန်းစာတစ်ကဖော်ပြလိုက်ပါတယ်။ငွေကြေးဖောင်းပွားမှုလို့သတိထားစရာတချို့ရှိနေပေမဲ့ရှင့်လာမယ့်နှစ်တွေမှာမြန်မာစီးပွားရေးဟာအလားအလာကောင်းနေတွေ့မြင်ရတယ်လို့လည်းစီးပွားရေးကျွမ်းကျင်သူတွေကခန့်မှန်းခဲ့ကြတာဖြစ်ပါတယ်။အရှပစိဖိတ်ဒေတာရင်းကစီးပွားရေးတိုးတက်မှုအခြေအနေတွေနဲ့အများပါဝင်ခန်းစားခွင့်ရှိတဲ့တိုးတက်မှုတွေကိုလေ့လာဆန်းစစ်ထားတဲ့ဒီလေ့လာချက်အကြောင်းကိုတော့ VOE သတင်းတောက်မတ်သိန်ကီလင်းကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါရှင်။2015ခုနှစ်အတွက်ထုတ်ပြန်ထားတဲ့စီးပွားရေးနဲ့လူမှုရေးလေ့လာချက်အရဆိုရင်မြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုဟာပြီးခဲ့တဲ့2014ခုနှစ်ပိုင်းထဲမှာအနည်းငယ်ကျဆင်းခဲ့ပြီးငွေကြေးဖောင်းပွားမှုလည်းတိုးမြင့်ခဲ့တယ်လို့ကမ္ဘာ့ကုလသမဂ္ဂအာရှပစိဖိတ်စီးပွားရေးနဲ့လူမှုရေးဆိုင်ရာကော်မရှင်အဖွဲ့ကစီးပွားရေးဆိုင်ရာအရာရှိဦးနေလင်းဦးကပြောဆိုလိုက်ပါတယ်
။ဒီစီးပွားရေးမှုတိုးတက်မှုဟာဒီကတက်ရှင်တော့နည်းနည်းလေးကျဆင်းတာပေါ့8.3% နဲ့7.8% and also but share ကိုစက်ကြည့်မယ်ဆိုရင်တော့ကျွန်တော်တို့ဟိုများလာဖို့အခြေရှိပါတယ်ဟို2015 16က8.3% and 16 17 8.2% ဒီဘက်ကမျိုးရဲ့နောက်နေနေတာကတော့အဓိကအချက်ကတော့တို့ကျွန်တော်တို့ဒီစမှုလေလေယာကဏ္ဍမှာနည်းနည်းဖတ်ပုံနည်းနည်းဟိုအားနည်းနေတဲ့ချက်ပေါ့ဒါလေးရှိဆိုတော့အဓိကအဲ့ဒါပါပဲဒီ inflation ကလည်းကျွန်တော်တို့ဟိုဒီ region တစ်ခုလုံးအနေနဲ့တော့ဟို inflation ကဟိုငွေကြေးဖောင်းပွားမှုကကျဆင်းနေဆိုပြီးမှမဟုတ်ဘူးအားနည်းနည်းပြီးတက်တာပေါ့ဒါပေမဲ့အဲ့ဒါလေးဟိုဟိုပေါ့ရေလိုပါပဲတိတ်ပြီးတော့ဟိုပါဆိုရတဲ့မရှိပါဘူး
ဒီထုတ်ပြန်လာတဲ့စီးပွားရေးနဲ့လူမှုရေးလေ့လာချက်မှာအများပါဝင်ခန်းစားခွင့်ရှိတဲ့တိုးတက်မှုတွေထဲမှာစီးပွားရေးလူမှုရေးနဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးဆိုင်ရာတိုးတက်မှုတွေရှိမရှိနိုင်ငံပေါင်း16နိုင်ငံရဲ့အခြေအနေတွေကိုလေ့လာဆန်းစစ်ထားတာဖြစ်ပြီးစီးပွားရေးတစ်ခုတည်းတိုးတက်လာတာကိုဖွံ့ဖြိုးတယ်လို့ယူဆလို့မရကြောင်းသူကအခုလိုရှင်းပြပါတယ
်။ဘာလို့ကျွန်တော်တို့ဒီအာရှနဲ့ပတ်သက်နိုင်ငံတို့တော်များများစီးပွားရေးတော်တော်တိုးတက်လာတယ်ဟိုနှစ်ပေါင်းပြီးခဲ့တဲ့2020နဲ့ရှင်းလိုက်ရင်ဒါပေမဲ့တိုးတက်လာတဲ့မြဟိုလူတိုင်းအတွက်ကိုမျှဝေမခံစားနိုင်ဘူးမခံစားနိုင်တဲ့ခါကျတော့ကျွန်တော်အဲ inclusive ဆိုတာပေါ့ index ဆိုဟိုကြည့်တာဘာလို့ကျွန်တော်တို့စီးပွားရေးတစ်ခုတည်းတိုးတက်တာနဲ့ဟိုဖွံ့ဖြိုးတယ်လို့ကျွန်တော်ခေါ်လို့မရဘူးပေါ့လေအဲ့လိုအဓိကပြောချင်တာပါပဲအဲ့ဒါကတော့ကျွန်တော် economic နဲ့ social မှာလည်းကျွန်တော် social မှာ health နဲ့ education ကအဲ့ထမအဓိကထားပြီးတော့ပါပါတယ်ဟိုဘာလို့တချို့နိုင်ငံတွေမှာဟိုစီးပွားရေးတိုးတက်လာတာများတော့ကျွန်တော်ဒီပြင်ဟိုအစိုးရအသုံးစရိတ်တွေမှာပို့ပြီးတော့များလာပေမဲ့ဟိုကျွန်တော်တို့ကျန်းမာရေးပညာရေးမှာတချို့ဟာတွေမှာနောက်ကျနေတဲ့ဟာတွေရှိနေပါတယ်အဲဒါကြောင့်လည်းကျွန်တော်တို့အဲဒီ social environment ကတော့တည်တဲ့အတိုင်းပဲများတော့ဖြစ်ဒီ power base နဲ့ရဲ့ရှိတော့ဘလောက်ပဲစီးပွားရေးတိုးတက်ပြောင်းလဲနေဖြစ်တယ်ဆိုပေမဲ့တခုကြောင့်ဟိုတဘာဝ base နဲ့ကြောင့်ဖြစ်တခုကြောင့်ပဲဖြစ်ဖြစ်အဲ့လိုဖြစ်လာတဲ့အခါကျတော့ကျွန်တော်တို့ဒီတိုးတက်မှုကနောက်ပြန်ဆုတ်သွားတာပေါ့လေ
လိလာချက်အရာဒေတာတွင်ကနိုင်ငံအချို့မှာအခြေခံအဆောက်အအုံအားနည်းမှုကြောင့်တိုးတက်မှုနှောင့်နေတာဖြစ်တယ်လို့ဖော်ပြတာပြီးမြန်မာနိုင်ငံအနေနဲ့တော့ဒေတာတွင်ကတိုးတက်မှုမြန်ဆန်တဲ့နိုင်ငံတွေထဲမှာလည်းအပါအဝင်ဖြစ်ပါတယ်ပြုပြင်ပြောင်းလဲရေးကာလအတွင်းစီးပွားရေးတိုးတက်မှုအတွက်စီမံကိန်းတွေလုပ်ကိုင်ရမှာမြန်မာအစိုးရအနေနဲ့ရေရှိအကျိုးစီးပွားတွက်ချက်မှုပတ်ဝန်းကျင်နဲ့လူမှုအဖွဲ့အစည်းတွေအပေါ်အကျိုးသက်ရောက်မှုတွေကိုတွက်ချက်ရမှာအားနည်းချက်တွေရှိခဲ့တယ်လို့လည်းဒေါက်တာစောဦးကဆိုပါတယ်ဒီထုတ်ပြန်လာတဲ့2015ခုနှစ်အာရှပစိဖိတ်ဒေသစီးပွားရေးနဲ့လူမှုရေးလေ့လာချက်မှာဒေသတွင်းကနိုင်ငံတွေရဲ့60ရာခိုင်နှုန်းကိုခြုံငုံသုံးသပ်ထားတာဖြစ်ပြီးဒီလေ့လာချက်ကိုမြန်မာနိုင်ငံအပါအဝင်ဒေသတွင်းနိုင်ငံပေါင်း30ကျော်မှလည်းမိတ်ဆက်ပြီးဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါသောရရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေည10နာရီထိဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကိုအရင်ဆုံးနားဆင်ကြရပါမယ်။ဒီနောက်မှာတော့ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလှနဲ့အတူသူယုံကြည်ရအစီအစဉ်မှာနားဆင်ကြရမှာကတော့
ငါမျိုးသားမြတ်တယ်ဆိုတဲ့ယူဆမဟာဖူဝါရဆိုတာတွေကစွန့်ပစ်လိုက်ကြတဲ့ယုံကြည်မှုတွေကအတိတားတဲ့ဥပမာပဲ။နိုင်ငံရေးလူမှုရေးဘက်ကကြည့်မယ်ဆိုရင်လည်း
ဒါကတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ဥပဒေဆိုင်ရာအကြံပေးဥမော်ဝင်းရဲ့ဥမော်စင်ရဲ့ယုံကြည်ရကိုစီစဉ်နောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်ရှင်။အာရှဒေသအတွင်းကစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံရဲ့နေရာမှာမြန်မာနဲ့တခြားအာဆီယံနိုင်ငံတွေကအလုသမားကဈေးသက်သာမှုနေရာမှာမကြခင်အစားထိုးနေရာယူတော့မလားဆိုတဲ့အကြောင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကစူးစီးတင်ပြပေးထားပါတယ်ရှင်။
လောကတက်တာတဲ့လူငယ်အလုသမားတွေအများအပြားရှိတဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာကမ္ဘာအလုယုံကြီးလို့တင်စားခေါ်ဝေါ်ခံရတဲ့တရုတ်နိုင်ငံရဲ့နေရာကိုမကြခင်မှာအစားထိုးဝင်ရောက်တော့မယ်လို့ ANZ ဘဏ်ကမကြသေးခင်ကပြုလုပ်တဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။အဲ့ဒီလိုပြောင်းလဲမှုဟာဒေတာရင်းကစီးပွားအင်အားကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယနဲ့တရုတ်တို့ပြီးရင်အာဆီယံအဖွဲ့ကြီးကတတိယထောက်တန်အဖြစ်နေရာယူလာမှာဖြစ်တဲ့အတွက်အာဆီယံအဖွဲ့ဝင်တွေဖြစ်ကြတဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ဟာလည်းအဲ့ဒီပြောင်းလဲတိုးတက်မှုတွေမှာပါဝင်လာမှာကြောင့်ဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီလိုဒေတာရင်းပြောင်းလဲမှုတွေဖြစ်ပေါ်မယ်ဆိုတဲ့လစ်လာတွေ့ရှိချက်ဟာဖြစ်နိုင်ခြေအများကြီးရှိတယ်လို့မြန်မာနဲ့ဒေတာရင်းစီးပွားရေးဆိုင်ရာကိစ္စရပ်တွေကိုအနိကလစ်လာစောင့်ကြည့်နေတဲ့ဩစတြေးလျနိုင်ငံမက်ကာရီတက်ကတိုကစီးပွားရေးပါမောက္ခရှောင်းတန်းနဲ့ကပြောပါတယ
်။ It's a very real the change in dynamics that's been mentioned in this recent report. The report deals with a very real issue.
မကြသေးခင်ကထုတ်ပြန်လိုက်တဲ့အစီအစဉ်စာထဲမှာပြောင်းလဲမှုတွေဖြစ်ပေါ်လာမယ်လို့ဖော်ပြထားတာမှတ်ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်တွင်တရုတ်နိုင်ငံဟာလိုဝါကတက်တာတဲ့ကမ္ဘာအလုယုံကြီးအဖြစ်တည်ရှိလာတာပါ။အဲဒီလိုဖြစ်လာတာကလည်းအကြောင်းအမျိုးမျိုးရှိပါတယ်။ဒါပေမဲ့အဓိကကတော့အလုသမားကတက်တာတဲ့အတွက်ကြောင့်ပါ
။ဒီအထက်မှာနည်းပညာပိုင်းဆိုင်ရာအခြေခံအဆောက်အဦလိုကိစ္စကတော့မြန်မာနိုင်ငံအတွက်အခက်အခဲရှိလာနိုင်တယ်လို့ပါမောက္ခရှောင်းတန်းကထောက်ပြပါတယ်။ဒါပေမဲ့အထက်မှာဖော်ပြခဲ့သလိုတရုတ်နိုင်ငံအပေါ်ရင်းနှီးမြှုပ်နှံသူတွေစိတ်ဝင်စားပြီးအကြီးဆုံးကုန်ပစ္စည်းထုတ်လုပ်တဲ့နိုင်ငံဖြစ်လာတယ်ဆိုတာဟာအဓိကအားဖြင့်လောက်အားကတက်တာတဲ့အတွက်ကြောင့်အာဆီယံအတွင်းဖွံ့ဖြိုးတိုးတက်ဆဲသုံးနိုင်ငံဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့မှာအဲ့ဒီလိုလောက်အားကတက်တာပြီးလုံနိုင်စွမ်းရှိတဲ့လူငယ်တွေရှိနေတဲ့အတွက်ဒါဟာတရုတ်နိုင်ငံနဲ့နှိုင်းယှဉ်လိုက်ရင်အသာကျဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ဒီသုံးနိုင်ငံဟာတရုတ်နိုင်ငံရဲ့လူအားကတက်တာတဲ့နေရာမှာမဖြစ်မနေအစားထိုးဝင်ရောက်လာမလားဆိုတဲ့ကိစ္စကတော့မသေးကြသေးဘူးလို့ပါမခရှောင်းထန်းတဲ့ကဆက်ပြောပါတယ
် I don't see it as inevitable. What has happened I think is that the potential is there for countries like Myanmar, Cambodia, Laos and so on to get along.
ဒါမဖြစ်မနေဖြစ်လာမယ်လို့တော့ကျွန်တော်မမြင်မိပါဘူး။ဘာလဲဆိုတော့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေအပါအဝင်တခြားနိုင်ငံတွေဟာလူသမားတွေအပေါ်အခြေခံတဲ့ကုန်ထုတ်လုပ်မှုလုပ်ငန်းတွေတော့ရလာနိုင်ခြေရှိပါတယ်။ဒါပေမဲ့လည်းအဲ့ဒါကတကယ်ဖြစ်လာမလားဖြစ်မလာဘူးလားဆိုတော့ကတော့တခြားအကြောင်းအရာအများကြီးပေါ်မှာမူတည်ပါတယ်
။အဲ့ဒီတခြားအကြောင်းအရာတွေဆိုတဲ့အထက်မှာနိုင်ငံခြားကရင်းနှီးမြှုပ်နှံသူတွေကိုဆွဲဆောင်မှုဘယ်လောက်ရှိသလဲဆိုတဲ့အချက်လဲပါဝင်တယ်လို့ရှောင်းတန်းတဲ့ကထောက်ပြပါတယ်။မြန်မာနိုင်ငံအနေနဲ့နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေရောက်လာအောင်ဆွတ်ဆောင်နိုင်တဲ့အနေအထားရှိပါတယ်။ဒါပေမဲ့အခြေခံအဆောက်အအုံတွေ၊ကောက်မွန်တဲ့ဥပဒေတွေ၊လျှက်စစ်မီးပုံမှန်ရရှိဖို့ဆိုတဲ့အချက်တွေဟာလည်းမရှိမဖြစ်လိုအပ်တယ်လို့ဆိုပါတယ်
။ If all of those things were to fall into place, or at least not be too much of a negative, then I would see a country like
India. အဲ့ဒီအချက်တွေဒါအားလုံးပြည့်စုံမယ်။ဒါမှမဟုတ်လဲအ ਨੇ စုံအဆင့်အနှုတ်လက္ခဏာတွေတိတ်မရှိဘူးဆိုရင်တော့လောကဘောအခြေခံတဲ့ယင်းနည်းမြုံနံမှုတွေမြန်မာနိုင်ငံကိုအများအပြားရောက်လာနိုင်ပါတယ
်။ယင်းနည်းမြုံနံမှုတွေရောက်လာဖို့အတွက်လောကတက်တာမှုဟာအခြေခံလိုအပ်ချက်ဖြစ်ပေမဲ့အဲ့ဒါနဲ့တင်မလုံလောက်ဘူးလို့ပမောက္ခရှောင်းတန်းနဲ့ကပြောပါတယ်။အဓိကလေ့လာထားတဲ့သုံးနိုင်ငံထဲမှာမြန်မာနိုင်ငံနဲ့စောပြီးပြည်ပင်ပြောင်းလဲမှုတွေစတင်လှုပ်ဆောင်ခဲ့တဲ့ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတို့ကမြန်မာနိုင်ငံနဲ့နှာတစ်ဖြားတာနေတယ်လို့ပမောက္ခရှောင်းတန်းနဲ့ကသုံးသပ်ပါတယ
်။ Well, I think Cambodia and Laos have a little bit of a head start on Myanmar because they began down this path a couple of years earlier.
ကမ္ဘောဒီးယားနဲ့လာအိုနိုင်ငံတွေကမြန်မာထက်ရှိကိုနည်းနည်းရောက်နေတယ်လို့ကျွန်တော်ထင်တယ်။ဘာလို့လဲဆိုတော့သူတို့ကဒီလမ်းကြောင်းကိုမြန်မာနိုင်ငံတည်းနှစ်နှစ်လောက်စောပြီးတော့ရောက်နေကြလို့ပါ။ဒါပေမဲ့အဲ့ဒီနှစ်နိုင်ငံစလုံးမှာလည်းပြဿနာတွေကအများကြီးပါ။နောက်ပြီးတော့သူတို့ဟာမြန်မာနိုင်ငံတည်းအများကြီးသေးပါတယ်။ဒါကြောင့်အလူသမားတွေကိစ္စကိုပဲပြောကြမယ်ဆိုရင်တော့မြန်မာနိုင်ငံကသူတို့ထက်ပိုများပါတယ်။ဒါကြောင့်လည်းအဖွဲ့အစည်းတွေအခြေခံစောက်ဦးတွေသာအသေးချာတည်ရှိနေမယ်ဆိုရင်တော့ဘယ်လိုပဲရှင်းရှင်းမြန်မာနိုင်ငံကသူတို့ထက်အများကြီးသာပါတယ်။
တရုတ်နဲ့အိန္ဒိယအပါအဝင်ဒေတာတွင်းကလောက်အားကတွေကိုနှိုင်းရှင်ကြည့်လိုက်တဲ့အခါမြန်မာနိုင်ငံဟာအသက်သာဆုံးအဖြစ်ရှိနေတာဖြစ်ပါတယ်။အရှိတောင်အာရှတိုက်အတွင်း2030ခုနှစ်မှာအသက်30အောက်လူဦးရေဟာတန်း650အထိရှိလာမှာဖြစ်ပြီးဒီလူအများစုဟာလည်းကုန်ပစ္စည်းတွေဝယ်ယူသုံးစွဲနိုင်တဲ့လူလတ်တန်းစားအင်အားဖြစ်လာမယ်လို့သုတေသီတွေကခန့်မှန်းထားကြပါတယ်။အရှိတောင်အာရှနိုင်ငံတွေကတရုတ်နိုင်ငံရဲ့နေရာမှာလာမယ့်10နှစ်ကနေ15နှစ်အတွင်းအစားထိုးနေရာယူလိမ့်မယ်လို့ကမန်းပြောဆိုနေကြတာဟာအဓိကအားဖြင့်တော့တရုတ်နိုင်ငံမှာလူအားကလစာတွေများလာတာအပြင်နိပညာပိုင်းဆိုင်ရာအရာလည်းအဆင့်မြင့်လာတဲ့အတွက်ဖြစ်တယ်လို့ဖာမောက်ခရှောင်းတန်းလည်းကဆိုပါတယ
် Part of it is to do with China becoming more high tech. China in some ways in this whole story represents both a potential competitor or a competitor.
တရုတ်နိုင်ငံကအဆင့်မြင့်နိပညာတွေကိုအသုံးပြုလာတာကြောင့်လည်းပါပါတယ်ဒီနေရာမှာတရုတ်ဟာပြိုင်ဘက်နိုင်ငံတစ်ခုဖြစ်နိုင်တယ်လို့ကိုပစ္စည်းတွေကိုဝယ်သုံးမဲ့အတိတ်ကပြိုင်ဘက်နိုင်ငံလည်းဖြစ်နိုင်ပါတယ်။ဒီနေရာမှာတရုတ်ရဲ့အခန့်ကဏ္ဍကအင်မတန်စိတ်ဝင်စားစရာကောင်းပါတယ်။အာဆီယံဟာတရုတ်ကိုကုန်ပစ္စည်းတွေတင်ပို့တဲ့အဖွဲ့အစည်းဖြစ်လာနိုင်ပါတယ်။အာဆီယံဟာတရုတ်ရဲ့ပြိုင်ဘက်အုပ်စုဖြစ်ပြီးတရုတ်ဟာလည်းအာဆီယံရဲ့ပြိုင်ဘက်ဖြစ်တယ်ဆိုတဲ့ပုံစံမျိုးမဟုတ်တော့ပဲ။အာဆီယံဟာတရုတ်နဲ့အပြန်အလှန်အကျိုးတူဆောင်ရွက်တဲ့အစုအဖွဲ့ဖြစ်လာနိုင်ပါတယ်။ဒါကြောင့်တဦးတယောက်တည်းကအကျိုးအမြတ်ဖြစ်ထွန်းတာမျိုးမဟုတ်တော့တဲ့အတွက်ထပ်ပေါ်လာမယ့်အခွင့်အလမ်းတွေကစိတ်ဝင်စားစရာအင်မတန်ကောင်းပါတယ
်အနာဂတ်မှာတော့အာဆီယံကဆုံးရှုံးတဲ့အတွက်တရုတ်ကအမြတ်ရတယ်တရုတ်ဘက်ကနင့်လာတဲ့အတွက်အာဆီယံကအကျိုးရှိတယ်ဆိုတာမျိုးမဟုတ်တော့ဘဲအလုံးအကျိုးတူပေါင်းစပ်လုပ်ကိုင်တဲ့ပုံစံမျိုးဖြစ်လာမယ့်အတွက်ပိုပြီးစိတ်ဝင်စားစရာကောင်းလာမယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါတယ်ဒါကြောင့်မြန်မာကမ္ဘောဒီးယားနဲ့လာအိုလိုနိုင်ငံတွေကထုတ်လုပ်တဲ့ကုန်ပစ္စည်းအစိတ်အပိုင်းတွေကိုတရုတ်နိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာတရုတ်နိုင်ငံကကုန်ပစ္စည်းအစိတ်အပိုင်းတွေကိုကျန်သုံးနိုင်ငံမှာအချော့တဲ့အဖြစ်ထုတ်လုပ်တာစတဲ့အပြန်အလှန်တင်ပို့တာကုန်ကျော်ထုတ်လုပ်တာမျိုးဖြစ်လာနိုင်တယ်လို့ဆိုပါရစေ။အဲ့ဒီလိုကုန်ပစ္စည်းအစိတ်အပိုင်းတွေကိုအပြန်အလှန်တင်ပို့လုပ်ဆောင်ကြရမှာလူအကသက်တာတဲ့နိုင်ငံကပို့ပြီးတော့ဆွဲဆောင်မှုရှိလိမ့်မယ်လို့ပမောက္ခရှောင်းတန်းတဲ့ကပြောပါရခင်ဗျာ
။ကိုစော်ဝင်းလိုက်စီစဉ်တင်ဆက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍဖြစ်ပါရဲ့ရှင်။ဒီစီစဉ်ကိုအပတ်စဉ်တနင်္လာနေ့ညပိုင်းနဲ့အင်္ဂါနေ့မနက်ခင်းစီစဉ်တိုင်းမှာပုံမှန်နားဆင်နိုင်ကြပါရဲ့ရှင်။အခုကတော့သတင်းပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှည်ပါ။မတ်စုမြတ်မွန်စီစဉ်တင်ဆက်ထားတာကိုနားဆင်ကြရအောင်ပါရှင
်။ဘာဝဘေးဆိုရလေအချိန်မြွေးဖြစ်လာနိုင်တော့ကြိုတင်ပြင်ဆင်ထားဖို့တော့လိုလာပြီကိုသားညုံရေ
ပြင်ဆင်ဖို့ဏီကောင်လန်းကောင်းနေရှင့်ကျွန်တော်ကိုလည်းပြောပါဦးမဆွမ်းမွေ
မဘူးနဲ့ကိုသားညုံရေပြောစရာတွေမှအများကြီးပဲဏီဘောမှာလှုပ်သွားတဲ့ငရင်သတင်းကိုပဲကြည့်လေဒီလောက်ကြီးကျယ်တဲ့သဘာဝဘေးတန်ကြုံလာချိန်မျိုးကြတော့အိန္ဒိယမှာရှိနေတဲ့သူတွေဘေးကင်းကြရဲ့လားဆိုတာသိဖို့ကနည်းပညာတွေရဲ့ပံ့ပိုးမှုဘလောက်အရေးကြီးသလဲဆိုတာပိုပိုသိလာရပြီမလားရှင့်
အပတ်ကုံကြီးကဆပြီးတော့ Viber အထိနိပညာကုံကြီးတော်များများသူတို့တတ်နိုင်သမျှကူညီကြတာကိုသတင်းဆောင်မတွေမှာလည်းတော်တော်လေးချီးကျူးကြပါတယ်ဗျလူပြောက်ရှာပေးတာကဆပြီးတော့ဖုန်းအခမဲ့ဆက်လို့ရအောင်လုပ်ပေးတာဆုံးနိပညာကုမ္ပဏီကြီးတွေကအတော့ကိုကူညီကြတယ်မဟုတ်လားဗ
ျဟုတ်တယ်ရှင်ဒီအကြီးအကျယ်ငရင်ကြီးလှုပ်ပြီးတော့ဂျပန်အတွင်းမှာပဲ Google နဲ့ Facebook ကလည်းဘေးဒဏ်ကျနေတဲ့နေရာလူတွေကိုသူတို့ရဲ့မိသားစုတငယ်ချင်းတွေနဲ့အဆက်အသွယ်ရနိုင်ဖို့အတွက် application တွေလုပ်ပေးခဲ့ကြတယ်လေ Google ကလူပြောက်ရှာ person finder ဆိုတဲ့ website ကိုဖွင့်လိုက်တာပါပြောက်နေတဲ့သူကိုရှာနိုင်ဖို့ရောနောက်တယောက်ယောက်နဲ့ပတ်သက်လို့အခြေအနေသတင်းပေးချင်တယ်ဆိုရင်လည်းပေးလို့ရအောင်လို့လုပ်ပေးလိုက်တာလေ
ဘေးရန်ကြာနေတဲ့နေရာမှာရှိနေမဲ့ကိုယ့်ရဲ့မိသားစုဝင်တွေတငယ်ချင်းတွေကိုရှာချင်တယ်ဆိုရင် I'm looking for someone ဆိုတဲ့နေရာကိုနှိပ်လိုက်ရတယ်။အဲဒီမှာရှာကျင်တဲ့သူနဲ့ပတ်သက်လို့နာမည်ဖုန်းနံပါတ်အီးမေးလ်လိပ်စာနောက်ဆုံးသူရောက်ခဲ့တဲ့နေရာစသဖြင့်တိတိလောက်ချက်လက်တွေကိုပေးထားလိုက်လို့ရှိရင်အဲ့ဒါတွေကို Google ကသိမ်းထားမယ်။အဲ့လိုမျိုးပဲကိုတိတဲ့သူတယောက်ယောက်ကဘေးကင်းတယ်ဒါမှမဟုတ်ရင်ဘယ်နေရာမှာဘာဖြစ်နေလဲဆိုတာကိုလည်းအသိပေးလို့ရပါတယ်။အသိပေးဖို့အတွက်က I have information about someone ဆိုတဲ့နေရာကိုနှိပ်ပြီးတော့ပြောပြရမှာပါ။ဆိုတော့အဲ့လိုမျိုးပေးလိုက်တဲ့အချက်လက်တွေကို Google ကစူးစီးပြီးတော့သူတို့သိထားသမျှတွေမှာပျောက်နေတဲ့သူရှာတွေ့ထားတဲ့သူတူမတူစစ်ပေးပြီးတော့ကိုက်ညီနေတယ်ဆိုရင်ဒီသက်ဆိုင်တဲ့သူတွေစီကိုသက်ဆိုင်တဲ့သတင်းကိုပြန်ပြီးတော့အကြောင်းကြားပေးပါတယ
်။တခုပဲရှိတာအဲ့လိုပေးသမျှအချက်လက်တွေကို Google ကမှန်မှန်မှန်ဆိုတာကိုတော့မစစ်ဘူးအားလုံးမြင်ရအောင်လဲဖော်ပြထားပါတယ်။ Internet ဆက်သွယ်မှုမရတဲ့နေရာမျိုးရောက်နေတဲ့သူတွေအတွက်ကိုဖုန်းကနေပြီးတော့ text message နဲ့ပို့လို့ရအောင်လဲလုပ်ပေးထားပါတယ်။ကိုရှာခြင်းတဲ့လူနာမည်ကိုသူတို့ပေးထားတဲ့နံပါတ်စီကိုပို့ပြီးတော့ရှာခိုင်းထားလို့ရပါတယ်။အခုနီပေါငရယ်မှာဒီအင်္ဂလိပ်ဘာသာတမျိုးတည်းမဟုတ်ဘဲနဲ့နီပါလီ၊ဟင်ဒီအပြင်တခြားဘာသာစကားတော်တော်များများနဲ့လည်းသုံးနိုင်အောင်လို့လုပ်ပေးထားတော့အဲ့ Google ရဲ့ Person Finder ကိုသုံးကြတဲ့သူတွေထောင်ပေါင်းချီပြီးတော့ရှိပါတယ
်။ Facebook ကလည်းဒီဘေးဒဏ်ကျနေတဲ့နေရာမှာရှိနေသူတွေဘေးကင်းရလားဆိုတာကိုသိနိုင်အောင်လို့ Safety Check ဆိုတဲ့ Tool တစ်ခုကိုလုပ်ပေးထားပါတယ်။ Safety Check 2ကဘယ်လိုလုပ်ထားလဲဆိုတော့ဒီ Facebook Post တွေတင်ကြတဲ့ထဲကငလင်လှုပ်တဲ့နေရာနဲ့မိုင်300ပတ်လည်မှာရှိနေတဲ့သူရဲ့လက်ကင်ဖုန်းလေးစီကို push notification လှမ်းပို့လိုက်တယ်။ဘေးဒဏ်ကျနေတဲ့နေရာနားမှာတင်ရောက်နေပုံရတယ်။ဘေးကင်းရက်လားဆိုတဲ့မေးခွန်းကိုလှမ်းပေးလိုက်တာပါ။အဲ့ကြရင်ကိုကဘေးကင်းလို့ရှိရင်ဘေးကင်းပါတယ်။ဒါမှမဟုတ်ရင်လည်းအဲ့နေရာမှာရှိမနေပါဘူးဆိုတာကိုအကြောင်းပြန်လို့ရှိရင် Facebook ကအလိုလျောက်ကိုရဲ့တငယ်ချင်းတွေရဲ့ news feed မှာဘယ်သူဘဝကတော့ဘေးကင်းပါတယ်ဆိုတာကိုတွားပြီးတော့ဖော်ပြပေးပါတယ်။
ဘေးဒဏ်ကျနေတဲ့နေရာနားကိုကိုရောက်နေမနေဆိုတာကို Facebook ကဘယ်လိုသိလဲဆိုတော့ဒီ Facebook ပေါ်မှာကိုရဲ့ profile နောက်ဆုံးရောက်ခဲ့တဲ့နေရာနဲ့ကို internet သုံးနေတဲ့နိုင်ငံစာရာတွေကိုကြည့်ပြီးတော့မှဒီလူတော့အန်ဒီယားဖြစ်နေတဲ့နေရာနားမှာရောက်နေပြီလို့ Facebook ကသိတာပါအဲ့လိုမျိုးကြတော့ဓာတ်ပုံတွေ post တွေတင်တဲ့အခါမှာကိုဘယ်နေရာရောက်နေလဲဆိုတဲ့ location ကိုပါထည့်ဖို့ကအရေးကြီးပြန်ရောရှင
့် smart လက်ကင်ဖုန်းရှိဖို့နဲ့ internet ဆက်သွယ်မှုရှိဖို့ကလည်းအရေးကြီးတယ်ဗျအဲ့ဒါကြောင့်မလို့ဒီ Facebook CEO Mark Zuckerberg ကဘာရေးလဲဆိုတော့အခုလိုဘေးအန္တရာယ်ရှိလာပြီဆိုရင်ကိုချစ်ခင်တဲ့သူတွေအန္တရာယ်ကင်းကြရလားဆိုတာသိနိုင်ဖို့လိုတယ်။အဲ့လိုမျိုးအခြေအနေမျိုးမှာတယောက်နဲ့တယောက်ဆက်သွယ်မပြတ်ဖို့ကတိတ်ကိုအရေးကြီးပါတယ်လို့ပြောထားတာ
ပါ။ Facebook ကလူသုံးများတဲ့လူမှုကွန်ရက်တစ်ခုဖြစ်တော့ Safety Check ကိုသုံးပြီးတော့သူတို့ဘေးအန္တရာယ်ကင်းပါတယ်လို့အသိပေးကြတဲ့သူသန်းနဲ့ချီရှိတယ်လို့ Facebook ပြောခွင့်ရသူရဲ့အပြောကိုလည်း Wall Street Journal ရဲ့စောင်းမမှာဖော်ပြပါရတယ်။ Facebook နဲ့ Google ကအခုလိုမျိုးလှုပ်ပေးတာနဲ့ပတ်သက်ပြီးတော့ Washington Post သတင်းတစ်ခုမှာတော့ပြောင်းနေသူတွေရှာနိုင်ဖို့ကယ်ဆယ်ရေးဌာနတွေကမဟုတ်ဘဲနည်းပညာကုမ္ပဏီကြီးတွေကလှုပ်ပေးလာတာထူးခြားတယ်လို့ရေးပါရတယ်။ New York Times ရဲ့သတင်းစောင်းမထဲမှာတော့နည်းပညာနဲ့လူမှုကွန်ရက်တွေကြောင်းဘေးအန္တရာယ်ဖြစ်ပြီးချင်းအချိန်တိုအတွင်းမှာကိုသတင်းအချက်အလက်တွေသိနိုင်တယ်ဘလောက်အတိုင်းတာဖြစ်သွားတယ်လဲဆိုတာကိုသုံးသပ်နိုင်တယ်။နောက်စိတ်ပူနေကြမဲ့သူတွေကိုအမြန်ဆုံးသတင်းပေးနိုင်တယ်လို့ကြေကြေဝင့်ဝင့်ဆောင်းပါရေးထားပါတယ်
။အကူအညီလိုအပ်နေတဲ့သူတွေကိုထိရောက်တဲ့အကူအညီတွေပေးတဲ့နေရာမှာလည်းဒီနည်းပညာကုမ္ပဏီတွေကကြေကြေပြန့်ပြန့်လုပ်နိုင်ကြတယ်ဗျ။ဥပမာဒီ Apple ဆိုလို့ရှိရင် iTunes Store ကနေပြီးတော့နီပေါငလျင်အတွက်လှူထည့်လို့ရအောင်လုပ်ပေးထားတယ်။ Microsoft ဆိုရင်လည်းနီပေါမှာရှိတဲ့ကြီးဂျိုးဖုန်းလက်ကင်ဖုန်းတွေစီကို Skype သုံးပြီးတော့အပြန်လှန်အခမဲ့ဖုန်းဆက်လို့ရအောင်လုပ်ပေးခဲ့တယ်။နောက် Viber ကလည်းအလားတူပါဒီနီပေါနိုင်ငံထဲမှာရှိနေသူတွေဘယ်နိုင်ငံစီကိုမဆိုအခမဲ့ဖုန်းဆက်သွယ်နိုင်အောင်ဖွင့်ပေးခဲ့ပါတယ်။ Internet သုံးဖို့ခက်ခဲနေခြင်းမျိုးမှာအဝေးမှာရှိနေတဲ့သူတွေနဲ့ဆက်သွယ်လုပ်နိုင်ဖို့ကူညီခဲ့ကြတာပါ
။ဆောစောကပြောသလိုပဲဒီကွန်ပျူတာအသေးစားလေးတွေလိုဖြစ်နေတဲ့ Smart လက်ကင်ဖုန်းတွေဟာဘေးအန္တရာယ်တွေကိုကြိုတင်ကာကွယ်နိုင်ဖို့မှလည်းသိတ်ကိုအရေးပါလာပါတယ်။အခုဆိုလို့ရှိရင်ဒီအရေးပေါ်အကူအညီပေးနိုင်မဲ့ Mobile Application တွေတော်တော်လေးရှိနေပါပြီ။မြန်မာနိုင်ငံအပါအဝင်တကဘာလုံးဘယ်နေရာမှာမဆိုငရင်လှုပ်နိုင်တယ်မုံတိုင်းဝင်နိုင်တယ်တောမီလောင်နိုင်တယ်ရေကြီးနိုင်တယ်ဆိုတဲ့ဒီသတိပေးချက်တွေအကြံပြုချက်တွေအတွက်ကို Disaster Alert ဆိုတဲ့ application ရှိပါတယ်ဟာဝိုင်မှာအခြေစိုက်တဲ့ Pacific Disaster Center ကလုတ်ထားတဲ့အဲ့ဒီ mobile application ကကမ္ဘာမြေပုံမှာဘယ်နေရာမှာဘာအန္တရာယ်ရှိနိုင်တယ်လဲဆိုတာကိုပုံလေးတွေနဲ့ပြထားတာပါဘယ်နိုင်ငံတွေမှာဘလို့ရောဂါအန္တရာယ်မျိုးတွေရှိနေတယ်ဆိုတာကိုလည်းသိနိုင်ပါတယ်ကိုတိချင်တဲ့နေရာပေါ်ကပုံလေးကိုနှိပ်လိုက်လို့ရှိရင်အတိအကျဖြစ်နေတဲ့နေရာဘယ်အချိန်တုန်းကဘာတတိပေးချက်ထုတ်ထားတယ်လဲဆိုတာတွေကိုအသေးစိတ်ပြပါတယ်
။အမေရိကန်ချစ်ချင်ညီအဖွဲ့ကလုတ်ထားတဲ့ First Aid ရှေးဥတုနာပြုဆိုတဲ့ဒီ Mobile Application ကလည်းလူတိုင်းအတွက်အသုံးဝင်နိုင်ပါတယ်။ထိခိုက်ရှာနာတာကစပြီးတော့မီးပူလောင်တာအယိုးကျူးတာစိုးရိမ်ရလောက်အောင်သွေးထွက်နေတာမျိုးတွေကိုဘယ်လိုလုပ်အောင်လဲဆိုတာကိုတဆင်ချင်းစီကိုရှင်းပြထားပါတယ်။စာသားတွေပုံတွေဗီဒီယိုတွေနဲ့ရှေးဥတုနာပြုစုနည်းကိုပညာပေးထားတဲ့ Application ဖြစ်ပါတယ်။ဘာလို့ရမှန်းမသိဖြစ်နေတဲ့အခြေအနေမျိုးမှာဒီလွယ်လွယ်နားလည်ပြီးတော့လိုက်လုံနိုင်ဖို့ရှင်းလင်းလင်းပြောပြထားတာမဟုတ်လို့ဒီ First Aid application ကိုကိုယ့်ရဲ့ mobile လက်ကင်ဖုန်းထဲမှာ download လုပ်ထားသင့်တယ်လို့ New York Times သတင်းစာကြီးထဲမှာတော့အကြံပြုထားပါတယ်
အမေရိကန်အစိုးရရဲ့ဒီအရေးပေါ်စီမံခန့်ခွဲရေးဌာန FEMA ကလည်း FEMA ဆိုတဲ့ app ကိုလုတ်ထားပါတယ် FEMA ပါအမေရိကန်လူမျိုးတွေအတွက်ကိုအဓိကသူကရည်ရွယ်ပြီးတော့လှုပ်ထားတာဆိုပေမဲ့လည်းငရင်လှုပ်တာမိတောင်ပေါက်တာစတဲ့ဖြစ်လာနိုင်တဲ့သဘာဝဘေးအန္တရာယ်တွေကိုဘယ်လိုကြိုတင်ကာကွယ်မလဲ။နော်ဒီဘေးကျရောက်လာတဲ့အချိန်မှာဘာလုပ်သင့်တယ်လဲဆိုတာတွေကိုလွယ်လွယ်ကူကူနဲ့ရှင်းပြထားတဲ့အတွက်ကြောင့်မို့လို့အားလုံးအတွက်အသုံးဝင်နိုင်ပါတယ်။နောက်အခုပြောခဲ့တဲ့ဒီ mobile application တွေကအခမဲ့ဖြစ်တယ်။ internet ချိတ်ဆက်မထားလဲသုံးလို့ရနေတဲ့အတွက်ကိုယ့်ရဲ့ဖုန်းထဲမှာ download လုပ်ယူထားတာကမမှားနိုင်ဘူးထင်ပါတယ်။နောက်ပြီးတော့ဒီ app တွေကApple phone တွေအတွက်ရောနောက်ဒီ Android phone တွေအတွက်ကိုပါလုတ်ထားပေးတဲ့အတွက်ကြောင့်မို့လို့လူတိုင်းလွယ်လွယ်ကူကူနဲ့ download လုပ်ယူနိုင်ပါတယ်ရှင
်။မဆုမြတ်မစီစဉ်ပြီးကိုသားညုံကူညီတင်ဆက်ပေးခဲ့တဲ့ blogger တွေပြောသမျှဖြစ်ပါတယ်ရှင်။အခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ရဲ့အလှည့်ပါမအေးတန်နာကျော်ရဲ့စီစဉ်တင်ဆက်မှုဖြစ်ပါတယ်။
မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့နယူးဇီလန်ကဟာကာတက်ရိုးရအကာကတဲ့ဗြိတိရှတော်ဝင်မင်းသားဟယ်ရီဘလူးဂီတာအကျော်မော် BB King ကွဲလွန်သွားတဲ့အကြောင်းဒီလိုမျိုးထင်ရှားကြော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထော်တာတွေကိုပြောပြပေးသွားမှာပါနယူးဇီလန်နိုင်ငံကိုမေလ16ရက်နေ့ထိတပတ်ကြာလာရောက်ပြီးလက်ပတ်သွားတဲ့ဗြိတိရှတော်ဝင်မင်းသားဟယ်ရီဟာမေလ23ရက်နေ့ဗုဒ္ဓဟူးနေ့တုန်းကတော့နယူးဇီလန်တက်ရင်တက်ကတက်ဖွဲ့ဝင်နေတဲ့အတူနယူးဇီလန်တက်ရိုးရာဟာကာကကိုအတူတူဝင်ပြီးတော့ကသွားခဲ့ပါတယ်။ဒီကကိုဘလို့ကလဲဆိုတာသူ့ကိုမိနစ်20ပဲပြပေးခဲ့ရပြီးတော့နောက်ပြေးသက်ရှေ့မှောက်မှာကကြတာမှသူဝင်ပြီးတော့ကပြခဲ့ပါတယ်။သူအတော်စိတ်ဝင်စားပုံရပါတယ်။ကျွန်တော်တို့ရဲ့တက်ရိုးရာဟာကာအကကိုဘလို့ကလဲဆိုတာသူတက်ချင်ပုံပဲဆိုပြီးတော့စစ်သားတယောက်ပြောပြသွားတာပါဗြိတိရှဘုရင်မကြီးအလစ်ဇဘက်ရဲ့မြို့တော်ဖြစ်တဲ့မင်းသားဟယ်ရီဟာအသက်30ရှိပြီဖြစ်ပြီးတော့သူကထီးနန်းမွေဆက်ခံမဲ့ပြင်စမမြောက်နေရာမှာရှိနေတာပါဩစတြေးလျကာဝေးဌာနနဲ့လေ့ကျင့်ရေးခီးစဉ်တစ်လလာပြီးတော့နေသွားပြီးတဲ့နောက်မှာသူကနယူးဇီလန်ကိုတစ်ထောက်ဝင်ပြီးတော့မှအင်္ဂလန်ကိုပြန်သွားတာပါဟယ်ရီကဇွန်လရောက်ရင်တော့စစ်တပ်ကနေထွက်တော့မယ်လို့ပြောထားပါတယ်သက်တော်88နှစ်ရှိပြီဖြစ်တဲ့ဗြိတိရှဘုရင်မကြီးကအသက်အရွယ်ကြီးရင်လာလို့တိတ်ပြီးတော့တော်ဝင်တာဝင်နေမထမ်းဆောင်နိုင်တော့တဲ့အချိန်မှာပဲဟယ်ရီရဲ့ဖခင်ဖြစ်တဲ့အင်ရှင်မင်းသား Charles သူ့ရဲ့အကိုဖြစ်တဲ့ William နဲ့ Harry တို့ကဗြိတိမကြီးကိုစားတော်ဝင်တာဝင်တွေကိုပို့ပြီးတော့ထမ်းဆောင်ပေးလာတာဖြစ်ပါတယ်ရှင်ကမ္ဘာမှာတံမိုးအကြီးဆုံးကြောင်မြင့်ရင်နာရောင်းချမှုဖြစ်နေမြမဗဒံများကြီးတလုံးကိုအင်္ဂါနေ့ကဒေါ်လာတန်30ကျော်နဲ့ရောင်းလိုက်ရပါတယ်ခိုသွေးရောင်အစင်းရှိတဲ့ 25.59 ကရက်ဗဒံများကြီးကိုစောသပီလေးလံခေရာကမေလ12ရက်နေ့ကကမ္ဘာဆန်ကျင်ကျိုးစင်းလုံးနဲ့ရောင်းချလိုက်တာဖြစ်ပြီးတော့ဒါဟာစိတ်မဟုတ်တဲ့ရဲနာတတုံးကိုရောင်းချရတဲ့အချိန်မှာဈေးမြင့်ဆုံးရတာဖြစ်တယ်လို့စောသပီလေးလံခေရာကပြောပါတယ်ဒါဟာအမြင့်ဆုံးရတဲ့ဗရမားဈေးထက်3ဆကြီးတာပါ။အရွယ်ကလည်း3ဆပိုကြီးပါရင်ဒါကြောင့်ဈေးနှုန်းမှာလည်းအမြင့်ဆုံးဆန်ချိန်တင်တာမဟုတ်ပါဘူး။တကာရက်ကိုရတဲ့ဈေးနှုန်းအရလည်းဆန်ချိန်တင်ပါတယ်လို့စောသဘီရဲ့နိုင်ငံတကာလက်ဝှေ့ယင်နာဌာနကဥက္ကဋ္ဌဒေးဗစ်ဘန်နက်ကပြောပါရင
် World record price for a ruby 25 million francs. Sold.
Sunrise Ruby နေထွက်ဗရမားလို့နာမည်ပေးထားတဲ့ဒီဗရမားဟာဆာဆာပါပါတွေးရခဲ့တဲ့ခိုသွေးအရောင်နဲ့ရေသွေးကောင်းလို့ဒီဗရမားကိုဝယ်ခြင်းသူ2ဦးကအတော်ကိုရှင်ပြိုင်ပြီးတော့ဝယ်ယူခဲ့ကြတာပါဒီလိုအရွယ်အစားကလည်း20ကရက်ကျော်ရှိပြီးတော့ရေသွေးနဲ့သိပ်ကိုလှပတဲ့ဗရမားမျိုးကတွေးရဖို့သိပ်ကိုခက်ခဲပါတယ်လို့မစ္စတာဘန်နက်ကပြောပါတယ်သူရဲ့အနှစ်40တက်တန်းအတွင်းမှာဒီရွယ်အစားဗရမားမျိုးတစ်လုံးပဲမြင်မှုပါတယ်လို့ပြောသွားခဲ့ပါတယ်ရှင်ရာဇုံနှစ်တစ်ခုအတွင်းမှာအထူးခြားဆုံးလက်ဝှေ့ပွဲလို့ပြောကြတဲ့အမေရိကက Floyd Mayweather Jr. နဲ့ဖိလစ်ပိုင်က Manny Pacquiao တို့ရဲ့ပွဲဟာရုံးမြင့်တန်ကြားထားရထုံးလွှင့်ပြသမှုမှာဝယ်ယူအားပေးမှုပေါင်း 4.4 သန်းနဲ့ဒေါ်လာ1400ရရှိပြီးတော့ဆန်ချိန်တင်သွားတယ်လို့ Showtime နဲ့ HBO ရုံးမြင့်တန်ကြား line တွေကမေလ12ရက်နေ့ကပဲပြောသွားပါတယ်သူတို့နှစ်ဦးပွဲကို TV ကနေတိုက်ရိုက်ထုတ်လွှင့်ပြသတာကိုကြည့်ချင်တော့$69နဲ့ဝယ်ယူရတာဖြစ်ပါတယ်လက်မှတ်ရောင်းတာတို့တခြားနီးလန်းတို့နဲ့ရတဲ့ဝင်ငွေနဲ့ဆိုရင်ဝင်ငွေစုစုပေါင်းတန်900ရရှိနိုင်တယ်လို့ဆိုပါတယ်။မေဝေသန်နဲ့နောက်ထပ်လက်ဝဲသမားအော်စကာဒဲလာဟိုယာတို့ရဲ့2009ခုနှစ်တုန်းကပွဲကတော့အဲတုန်းကစံချိန်သေးဖြစ်နေရုံးမြင့်တန်ကြားကနေဝင်ငွေဒေါ်လာ1.48သန်းရရှိခဲ့တာပါရှင်။ မြေဝဲသားနဲ့လက်ဝဲပွဲမှာဖိလစ်ပိုင်လက်ဝဲသမားမာနီဘက်ကယောင်ရှုံးနေသွားခဲ့ပေမဲ့သူ့ရဲ့နိုင်ငံကိုပြန်လာတဲ့မာနီဘက်ကယောင်ကိုဖိလစ်ပိုင်ကဝိုင်းဝန်းပြီးတော့တောင်းတဖြတ်ဖြတ်နဲ့ကြိုဆိုခဲ့ကြတာပါပက်ကယောင်ကလည်းသူ့ရဲ့အမှတ်တရအင်ဂျီတွေကိုကားဝေါ်ကနဲ့ပြေးသက်ထဲကိုပြစ်ပေးခဲ့ပါတယ်အရင်တစ်ပတ်ကပဲညာဘက်ပခုံခွဲထားရလို့ပက်ကယောင်တရကိုလက်တိုင်းကျိုးလွှဲထားပြီးတော့ပြေးသက်တွေကိုနှုတ်ဆက်နေတာကိုတွေ့ရမှာပါသူ့ဒဏ်ရာကအရှင်းပြောက်ကင်းပါနိုင်မယ်လို့ဆရာဝန်ကပြောထားပါတယ်သူကဖိလစ်ပိုင်မှာလက်ရှိလွှတ်တော်အမတ်တရားဖြစ်ပြီးနိုင်ငံရဲ့ခုံဆောင်အဖြစ်နဲ့အများကသတ်မှတ်ထားသလိုပမ်ပန်ဆန်ကောင်မောင်နိုင်ငံလက်တီလိုလည်းချစ်စွန်းတို့နဲ့နာမည်ပေးထားကြတာပါရှင်ကွမ်မဘလူးဂီတာဂီတာသမားတွေအတွက်မျိုးဆက်သစ်တစ်ခုကိုစပြီးတော့ပုံဖော်ပေးခဲ့တဲ့ဘလူးဂီတာအကျော်မော်ကြီးဘီဘီကင်းတယောက်အသက်89နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်ပါတယ်နာမည်ကြီးအစိုးရတွေဖြစ်တဲ့ Eric Clapton ကအစား Steven Ray Vaughan အစုံနာမည်ကျော် Blue Guitar သမားတွေနဲ့ဂီတအနုပညာရှင်တွေကသူ့ရဲ့အသံနဲ့သူ့ရဲ့ဂီတာတီးဟန်တို့ကိုအမတန်အားကျခဲ့ကြရတာပါ American တောင်ပိုင်း Wagon တစ်ခုစီကနေပြီးတော့ပြည်သက်အသစ်တွေရှေးမှောက်ရအောင်လို့ Mr. King က Blue Guitar ကိုစောင့်ခြင်းပေးခဲ့သူဖြစ်ပါတယ်သူကဒီဂီတအမျိုးဆောင်လူတွေအလေးထားမြန်နိုးတတ်လာအောင်လို့အမတန်ကြိုးစားခဲ့ရတယ်လို့ဆိုပါတယ်ကျွန်တော်လုံနေရတာကိုကျွန်တော်သိကြိုက်ပါတယ်တဲ့ပတ်စံရှာစရာမလိုဘူးဆိုရင်ဘာမှမရပဲနဲ့တောင်ဒီအလုပ်ကိုလုပ်နိုင်ပါတယ်အခုတော့ကျွန်တော်ကြိုက်တဲ့ကျွန်တော်ချစ်တဲ့အလုပ်ကိုပတ်စံရပြီးတော့လုပ်ရတယ်လေလို့ဘီဘီကင်းကပြောသွားခဲ့ပါတယ်ဘီဘီကင်းဟာသူ့ရဲ့ဂီတသက်တမ်းတစ်ချောင်းမှာ Grammy ဂီတဆု15ဆုရရှိခဲ့ပြီးတော့ဒါဟာ Blue ဂီတသမားတစ်ယောက်အနေနဲ့ဆုအများဆုံးရရှိတာဖြစ်ပါတယ်သူ့ကို1986ခုနှစ်မှာပဲ Rock and Roll Hall of Fame မှာလည်းမှတ်ချောက်တင်လိုက်တာပါသူကအခုအသက်89နှစ်နဲ့နေမှာအိပ်ပျော်နေရင်းနဲ့ပဲကွယ်လွန်သွားခဲ့တာဖြစ်ပါတယ်ရှင် Why are you standing beneath the mistletoe ဒီတက်ကြောင်တင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်ကြနေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh, yeah, my own, yes. Oh, yeah, my own, yeah.
ရှာချောချာသူရဲ့သတင်းတွေကိုစုစည်းတင်ပြပေးနေတဲ့မအေးတန်နာကျော်ရဲ့တက်တန်ရောင်သတင်းလောကဖြစ်ပါရဲ့ရှင်။ခုကတော့သတင်းဖတ်ဆင်ခဏတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပေးရမယ်အလှပါ။ဒီသတင်းဖတ်သူယုံကြည်ရာအစီအစဉ်မှာတော့နိုင်ငံတကာရင်းနှီးမြှုပ်နှံမှုနဲ့ဥပဒေဆိုင်ရာအကြံပေးပုဂ္ဂိုလ်ဦးမော်စင်ဘာကိုယုံကြည်တယ်လဲဆိုတာကိုပြောပြပေးမှာဖြစ်ပါတယ်။မမိုးဖြူစီစဉ်တင်ဆက်ထားတာဖြစ်ပါရဲ့ရှင်။
ကျောင်းကြီးရာဆိုတာကိုဘဝမှာလိုက်နာကျင့်သုံးရမယ်ပရိညာလို့ခံထားပါတယ်။တချို့ယုံကြည်မှုတွေကခေတ်အခြေအနေပြောင်းလဲလာတာနဲ့အမျှလက်ရှိအခြေအနေမှာအမှန်တရားတစ်ခုတွေအနေနဲ့ဆက်လက်ယက်တည်နိုင်တဲ့အခြေအနေရှိမလာနိုင်တော့ပါဘူး။ခေတ်တစ်ခုမှာသာတည်ရနိုင်တဲ့အခြေအနေတွေမှာသာမှန်ကန်နိုင်တဲ့ပြောင်းလဲလာတဲ့အခြေအနေတွေမှာကိုက်ညီမှုရှိမနေတော့ဘူး။ယူဆလာရတယ်ဆိုရင်ဒီယူဆကိုစွန့်ပစ်လိုက်ကြရပါတယ်။ငါအမျိုးသားမြတ်တယ်ဆိုတဲ့ယူဆမဟာဖူဝါရဆိုတာတွေကစွန့်ပစ်လိုက်ကြတဲ့ယုံကြည်မှုတွေကတိတာတဲ့ဥပမာပဲပါပဲ။နိုင်ငံရေးလူမှုရေးဘက်ကကြည့်မယ်ဆိုရင်လည်း20ရာစုမှာလွတ်မြောက်ခဲ့တဲ့သဘောတရားတွေမှာအာလုံးသာလူမျိုးများရေးဆိုတဲ့သဘောတရားတွေလူတစုကောင်းစားရေးအတွက်အများစုကဒုက္ခခံနေရတဲ့ဒီဒုက္ခတွေကနေပြီးတော့လွတ်မြောက်ရေးဆိုတဲ့လက်ဝဲယူဆတွေကိုခင်နေမလျော်ညီတော့လို့ဒါမှမဟုတ်ပြောင်းလဲဖို့မဖြစ်နိုင်တော့လို့ဆိုပြီးတော့မှစွန့်ပစ်လိုက်ကြရတာတွေရှိပါတယ်။ဒီလိုစွန့်ပစ်လိုက်ကြရတာတွေမှာအခုလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးအခြေအနေတွေ social condition တွေသမိုင်းဆိုင်ရာအခြေအနေတွေ historical condition တွေကနေပြီးတော့မတွန်းလှန်နိုင်ကြလို့လားတကယ်ပဲဆွဲကင်တင်တဲ့သဘောတရားတစ်ခုမဟုတ်လို့လား universal truth မဟုတ်လို့လားဆိုတာကို sensitive ကြည့်ရမှာဖြစ်ပါတယ်ကျွန်တော်ယုံကြည်ထားတဲ့သဘောတရားတစ်ခုကတော့ true in the chin ရလို့ပါပဲလူဘဝမှာကိုယ်အသက် support အတွက်အခြားဘဝတွေဆုံးရှုံးမသွားဘူးပဲဆိုတဲ့အဲ့တခြင်းစာသားလို့ပဲခိုးလို့ရတဲ့ငွေလိမ်လို့ရတဲ့ငွေသူတို့ကမျက်ရည်ပေါက်ကြီးငယ်ကြမှာရတဲ့ငွေတွေနဲ့အသက်မဆက်ဖို့ဆိုတာလူချင်းဝင်ရဲ့အခြေခံသဘောတရားတစ်ခုပါအခုခေတ်လူမှုနယ်ပယ်မှာလူပြောများနေတဲ့သဘောတရားတစ်ခုကတော့အကျင့်ပြတ်ချစားမှုဆိုတာလက်ကိုဘဝအသက်ရှင်ရည်တည်ရေးအတွက်လက်ခံနေရတဲ့
လူတချို့လူဒန်းသားတချို့ရှိနေပါသေးတယ်။အချို့လူဒန်းသားတွေကတော့ဒါကြီးစွာသောအကျိုးစီးပွားကိုတိဆောက်ပြီးတော့မှတခြားဘဝတွေကိုဆက်လွှမ်းမိုးထားနိုင်မှုအတွက်လုပ်နေကြတဲ့အလေးစရိုက်တစ်ခုဖြစ်နေပါတယ်။ဒနာအင်အားကြီးရာငယ်ရာကိုဆက်ပြီးတော့မှအနိုင်ယူသွားဖို့တည်မြဲနေတဲ့စနစ်တစ်ခုဖြစ်နေပါတယ်။ဒီလောက်လူပြောသူပြောမများတဲ့ခက်ကုံသွားပြီးဆိုပြီးတော့လူတွေမတွေးကြတော့တဲ့ကိစ္စတစ်ခုလည်းရှိနေပါသေးတယ်။ပစ္စည်းမဲ့အာဏာရှင်စနစ်ဆိုတာကြီးနဲ့အတူရောပြီးတော့မှတွန့်ပြစ်လိုက်ကြတဲ့သဘောတရားတစ်ခုပါ။ကောင်းမှုဖြတ်တယ်ဆိုတဲ့ကိစ္စပါ။ expectation ဆိုတဲ့ကိစ္စပါ။အသိပညာတတ်ပညာရရှိဖို့တို့အခွင့်အလမ်းမရှိတဲ့လောက်နေပါတဲ့လူမှုဘဝနဲ့ဒီမှာမွေးဖွားလာကြတဲ့လူတွေကမသိယုံတမယ်အတွက်ကျမ်းမာရေးထိခိုက်အောင်လုပ်လုပ်ကြပါတယ်။တိုးတက်တဲ့နိုင်ငံကြီးတွေမှာဒီလိုအလုပ်မျိုးလူမှုတည်ငြိမ်မှု social stability အတွက်နိုင်ငံကြီးတည်ငြိမ်မှု political stability အတွက်အမြတ်ရနိုင်မှု non profit margin အတွက်ကိုဒီဟာတွေကိုဆက်ပြီးတော့မှထိန်းသိမ်းထားဖို့အတွက်ဒီလိုအလုပ်မျိုးတွေကိုဆက်ပြီးတော့မှထားနိုင်တော့ပါနဲ့စင်ရတဲ့နိုင်ငံစီကိုလွတ်ပြီးတော့မှလောက်ခနဲ့နဲ့နဲ့လူတွေအများကြီးလုံမှအမျက်စွန်းရနိုင်မယ် labor intensive အလုပ်တွေကိုစီးရတဲ့နိုင်ငံတွေကိုရွှေ့ပြောင်းပြီးတော့မှလှုပ်လာကြတာတွေ့နေရပါတယ်။ဥရောပမှာလူတွေဈေးနှုန်းအထင်တင်တဲ့တင်းတင်းတဲ့ဝယ်စားနိုင်မှုခါလာဖို့အတွက်ကိုဘင်္ဂလားဒေ့ရှ်လိုနိုင်ငံမျိုးစီးရတဲ့နိုင်ငံတွေကနေပြောအဝတ်ထည်မှာပြီးပို့ကြပါတယ်။ဒီထည်ချုပ်တွေမှာဘလို့စိုးရတဲ့အချိန်တွေနဲ့လုတ်ကင်နေကြရတဲ့ဆိုတာကိုဂယုမပြုတ်မိပဲနဲ့ဆက်ယုံပြိုကြလို့လူပေါင်းထောင်ချီပြီးတော့မှတေးမှကိုဝတ်တဲ့အဝတ်ကိုဘလို့အချိန်တွေကနေပြီးတော့မှထုတ်နေတာလဲ။ငါရောတာဝန်ကင်းရလားဆိုတာကိုစဉ်းစားလာမိကြပါတယ်။ဒရိုက်တာဦးတုခရဟန်းစားသောဆွန်းတနတ်ဆိုတဲ့ဇလန်းနေရလို့ပဲယဟန်းတပါးဟာဆွန်းတစ်ခွက်ကိုမစားမီဒီဆွန်းကိုစားဖို့အတွက်အကျင့်တီလာပြည့်စုံရလားဆိုတာကိုစဉ်းစားရပါတယ်တကယ်လို့မပြည့်စုံမဲနဲ့စားခဲ့မိသည်ရှိတော့ဖြစ်ရှိတယ်လို့ဆိုပါတယ်ဒီသဘောတရားတိုင်းမှာပဲကျွန်တော်တို့လူတွေမှာလဲကိုစားတဲ့အစာကိုဝတ်တဲ့အဝတ်ကိုအသုံးပြုတဲ့ပစ္စည်းတစ်ခုကနေပြီးတော့မှဘသူတွေကနေပြီးတော့မှဘလူအခြေအနေမှာထုတ်နေကြတာလဲဒီပစ္စည်းတစ်ခုမှဒီမနက်စာတနတ်မှာမျက်ရည်ဘယ်နှဆက်ပါလာလဲသွေးဘယ်နှဆက်ပါလာလဲချွေးဘယ်နှဆက်ပါလာလဲဆိုတာကိုစမ်းစစ်ကြည့်တင်တယ်လို့ယူဆဒီလိုလ ీల ဆန်းစစ်ပြီးတော့မှကိုချင်းစာနာမှုတရားကိုထားနိုင်တဲ့အခါမှာလူပေါင်းလောကကြီးကနေပြီးတော့မှတခြားဘဝတစ်ခုကိုမျှော်မှန်းမနေပဲနဲ့ယခုလက်ရှိဘဝတွေမှာပဲတာယာအောင်ကြိုးစားအားထုတ်နိုင်ကြလိမ့်မယ်လို့ယုံကြည်ပါတ
ယ်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်အခုနားဆင်ခဲ့ကြရတဲ့သူယုံကြည်ရာအစီအစဉ်ကိုတော့မမိုးဖြူကအစီအစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်သောရရှင်တို့အခုနားဆင်နေကြရတဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကလည်းမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုထုတ်လွှင့်ပေးနေတဲ့တနင်္လာအစီအစဉ်ကိုလည်းအစီအစဉ်နေပြီးမြန်မာစံတော်ချိန်ည10:00နာရီကနေ 17:00 နာရီအထိလိုင်းနိုမီတာ 3251 တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်အခုကတော့အစီအစဉ်နေအဆုံးသတ်သေးခင်ချက်နေသေးတဲ့အချင်းတွေမှာသတင်းအချင်းချုပ်ကိုမတ်အေးတန်နာကျော်ကကြေညာပေးပါမယ်ရှင်
အီရန်နိုင်ငံကရမာဒီမြို့ကို IS အစ္စလာမ်ရဲ့ဆွေသွေးကြွားတွေသိမ်းပိုက်လိုက်ပြီးတဲ့နောက်ပြန်တိုက်ယူဖို့အတွက်အီရတ်အစိုးရတပ်တွေဘက်ကနေဝင်ပါဖို့ဝင်ကြီးချုပ်ဟိုင်ဒါအယ်ဘာရာဒီကတောင်းဆိုလိုက်ပြီးတဲ့နောက်မှာရှီယာပြည်သူစစ်တွေဟာရမာဒီမြို့ပြင်ဘက်ကိုဦးတည်ပြီးတော့ဒီကနေ့လာနေကြပါတယ်။အမ်ဘာပြည်နယ်ရဲ့မြို့တော်ရမာဒီမြို့ကိုပြန်ပြီးတော့သိမ်းယူဖို့အတွက်ထိုးစစ်တွေပြန်ပြီးတော့တိုက်ခိုက်တဲ့နေရာမှာဒီ Popular Mobilization Units တွေလို့ခေါ်တဲ့ရှီယာပြည်သူစစ်တပ်ဖွဲ့တွေကအီရတ်လုံခြုံရေးတပ်ဖွဲ့တွေကိုအားကိုးပေးနိုင်မှာဖြစ်ပါတယ်။ရမာဒီမြို့ကနေပြီးတော့တနင်္ဂနွေနေ့မှာထွက်ပြေးလာတဲ့စစ်တပ်နဲ့တိုင်းရင်းသားမျိုးနွယ်စုတပ်ဖွဲ့တွေလည်းမြို့ရဲ့အရှိတ်အဝါအစမှာပြန်ပြီးတော့လူစုနေပြီးတော့ VOE ကိုသတင်းပေးတဲ့သူတွေရဲ့အပြောအရဆိုရင်တော့ IS စစ်သွေးကြွားတွေဘက်ရက်မျိုးတော်ဘက်ကိုဆက်ပြီးတော့ချီတက်မလာနိုင်အောင်လို့တားဆီးဖို့စ조사နေကြတယ်လို့ဆိုပါတယ်ကိုရီးယားကျွမ်းကျင်လုံခြုံရေးနဲ့အမေရိကန်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီဟာတောင်ကိုရီးယားသမ္မတပါကေဟေနိုင်ငံသားရဲ့ဝန်ကြီးယွန်ပျွန်ဆယ်ရိုနဲ့ဆိုးမျိုးတော်မှာတွေ့ဆုံခဲ့ပါတယ်။အမေရိကန်အနေနဲ့နှစ်ဖက်ဆွေးနွေးပွဲကျင်းပရေးအစပြုလှုပ်ဆောင်နိုင်အောင်လို့မြောက်ကိုရီးယားကသူ့ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်ဖို့ဘာမှလုပ်ပုံမရပါဘူး။မြောက်ကိုရီးယားဘက်မှဖိအားတိုးပေးမှရပါမယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောသွားခဲ့ပါတယ်။မြန်မာအစိုးရထိပ်ပိုင်းတာဝန်ရှိသူတွေဟာအင်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံပေါင်း40ကျော်ကတန်တမန်တွေနဲ့ရန်ကုန်မြို့မှာဒီကနေ့တွေ့ဆုံပြီးတော့ဒေသရင်းမှာတိုးလာနေတဲ့ရိုဟင်ဂျာပြည်သူနာနဲ့ပတ်သက်လို့သူတို့ရဲ့ရည်ရည်ချက်ကိုရှင်းပြခဲ့ပါတယ်ရှင်
တရင်ချင်းချုပ်ကိုမအေးတန်တာကြောင့်ကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညာအတွက်အစည်းအဝေးထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပါတယ်ရှင်အင်ဂျင်နီယာကတော့ဆူလီမန်ထာရာဝါလီဖြစ်ပါတယ် VOA American အတံမနဲ့ခင်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနဲ့6နာရီကနေ9နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.